Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇန်နဝါရီလ19ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925နဲ့30တို့အပြင်လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးတော့မှာပါခင်ဗျာ
ဒီရန်ကင်းကြပါစေခင်ဗျာ ICJ မှာရင်ဆိုင်နေရတဲ့လူမျိုးတွန်းတက်ဖြတ်မှုဆွဲချက်အတွက်ဖေဖော်လ22ရက်နေ့ကနေ28ရက်နေ့အထိမြန်မာနဲ့ဂမ်ဘီယာတို့ရှောက်လဲကြမယ်တဲ့နဲ့အတူအာနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကညီညာရေးလှုပ်ရှားသူမျိုးသမီးတွေရင်ဆိုင်ရတာတွေကိုလူခွင့်ရေးမဟာမင်းကြီးကတင်ပြခဲ့တာယူကရိန်းနဲ့ဆက်တင်းမာမှုအရေးတန်တမန်နီးလန်းအဖြစ်ရှာဖို့အမေရိကန်နိုင်ငံသားဝန်ကြီးစ조사နေတာစတဲ့တဲ့တွေအပါအဝင်မြန်မာဒေသလူနဲ့နိုင်ငံတကာတဲ့တွေကိုကိုစော်ဝင်းလိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါမယ်
ဟုတ်ကဲ့ပါခင်ဗျာဒီကနေ့တော်ရရှင်တို့နားဆင်ကြရမယ့်အထက်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဘလူးဖက်ကနေဆိုလက်နက်ကြီးအစားအသောက်တွေပြလာလို့ကျွန်တော်တို့ကလည်းကြားဆိုလို့ရှိမှာဒီတော့ပီပီမီကူရဲ့လူမျိုးအိမ်တလုံးကိုလက်နက်ကြီးချလို့ရစီဆုံးဆုံးတို့ခုတော့ရှိတယ်ဗျ
ကြရပြည်နယ်အတွင်းဒီကနေ့တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေအပြည့်အစုံကိုဥစွာနှာစင်ကြရမှာပါ။အဲဒီနောက်မှာတော့ချင်းပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေ2020ရွေးကောက်ပွဲမှာကော်မရှင်အဖွဲ့ဝင်ဖြစ်တာဝန်ယူခဲ့သူတွေကိုစစ်ကောင်စီကအရေးယူတာနဲ့မြန်မာနိုင်ငံအတွင်းအိုမီကရွန်ကူးစက်မှုအခြေအနေစတဲ့သတင်းပေးပို့ချက်တွေကိုနှာစင်ကြရဖို့ရှိပါတယ်။နောက်ပိုင်းပတ်စဉ်အစီအစဉ်တွေမှာတော့လူထုနဲ့ကျန်းမာရေးမြမအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ဘူထူးနေညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုခုကြော်ကြော်သိမ်းတဲ့အတူကျွန်တော်ဇော်ဝင်းလိုင်းကတင်ပြပေးသွားပါမယ်ခင်ဗျာ
။နိုင်ငံကတရားရုံး ICJ မှာလူမျိုးတွန်းတပ်ဖြတ်မှုဆိုင်ရာစွပ်စွဲချက်တွေအတွက်မြမနိုင်ငံဘက်ကခြေပါခဲ့တာတွေအပေါ်ကြားနာပွဲတစ်ရပ်ကိုဖေဖော်ဝါရီလ22ရက်နေ့ကနေ28ရက်နေ့အထိလှုပ်သွားမယ်လို့နယ်သာလန်နိုင်ငံ The Hague မြို့အခြေဆိုင် ICJ တရားရုံးကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တရမှာဖော်ပြထားပါတယ်2019ခုနှစ်ရခိုင်ပြည်နယ်ရှင်းလင်းရေးစစ်ဆင်မှုတွင်ရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ မှာတရားစွဲထားတာပါအဲဒီစွပ်စွဲချက်အတွက်ပထမဆုံးကြားနာပွဲကို2019ခုနှစ်ကလုပ်ခဲ့ပြီးအဲဒီချိန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကဦးဆောင်ခြေပါခဲ့တာပါဖေဖော်ဝါရီ20ရက်နေ့မှာစမယ့်ဂျာနာဝဲကိုလူကိုယ်တိုင်တက်ရောက်တာနဲ့အွန်လိုင်းကတက်ရောက်တာနှမျိုးရောပြီးလုပ်သွားမယ်လို့ ICJ ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အများပြည်သူနားထောင်နိုင်တဲ့ဂျာနာဝဲဖြစ်ပြီး ICJ ရဲ့အင်တာနက်စာမျက်နှာနဲ့ကုလသမဂ္ဂရဲ့အွန်လိုင်းရုပ်သံလွှင့်စာမျက်နှာ UN Web TV တို့မှာတိုက်ရိုက်နားဆင်ကြည့်ရှုနိုင်မှာဖြစ်ပါတယ်။ဖေဖော်ဝါရီ20ရက်နေ့နယ်သာလန်ဒေသဆန်တော်ချိန်နေ့လယ်2နာရီခွဲကနေ4နာရီခွဲထိမြန်မာဘက်ကပထမအကြော့တင်ပြမှာဖြစ်ပြီး23ရက်နေ့နေ့လယ်2နာရီခွဲကနေ4နာရီခွဲထိဂမ်ဘီယာဘက်ကပထမအကြော့တင်ပြပါမယ်။25ရက်နေ့နေ့လယ်3နာရီကနေ4နာရီခွဲထိမြန်မာဘက်ကဒုတိယအကြော့တင်ပြမှာဖြစ်ပြီး28ရက်နေ့နေ့လယ်3နာရီကနေ4နာရီခွဲထိဂမ်ဘီယာဘက်ကဒုတိယအကြော့တင်ပြမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လူမှုအထောက်အကူပြုကဏ္ဍအသီးသီးမှာလုပ်ခဲ့တဲ့အမျိုးသမီးတွေရိုက်နှက်ခံရဖမ်းဆီးခံခဲ့ကြရတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကပြောပါတယ်။ကမ္ဘာတဝန်းဒေသအသီးသီးမှာညဉ့်ညံ့ရေးတိစောက်သူအမျိုးသမီးတွေရင်ဆိုင်ခဲ့ရတဲ့အခြေအနေအရရနဲ့ပတ်သက်ပြီးအင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြခြင်းအတွင်းမြန်မာနိုင်ငံကအမျိုးသမီးတွေရင်ဆိုင်နေရတာတွေကိုလည်းမဟာမင်းကြီးဘက်ရှလက်ကထည့်သွင်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံကလူခွင့်ရေးကာကွယ်လှုပ်ရှားသူအမျိုးသမီးတွေဟာစစ်ဖက်အုပ်ချုပ်မှုကိုအန်တုတွန်းလှန်လာမှာရှေ့တန်းကနေပါဝင်နေကြတာအပါအဝင်ညဉ့်ညံ့ရေးအတွက်အင်အားစုတစ်ခုအဖြစ်ရှိလာခဲ့တာတက်တန်းရှိကြခဲ့ပြီလို့လည်းမဟာမင်းကြီးဘရှလက်ကပြောပါတယ်။ဒါပေမဲ့လည်း2020ပြည့်နှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်ကတည်းကအမျိုးသမီးအရပ်ဖက်အဖွဲ့အစည်းတွေပိတ်သိမ်းခံခဲ့ရတယ်လို့မဟာမင်းကြီးဘရှလက်ကလူညွန့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုပြောခဲ့ပါတယ်။ကျမရေးဆောင်ရှောက်မှုနဲ့သတင်းမီဒီယာကဏ္ဍတွေမှာလုတ်ကိုင်းတဲ့အမျိုးသမီးတွေတာမကဆန္ဒပြသူတွေအကြမ်းဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေဆိုရှယ်မီဒီယာတက်ကြွလှုပ်ရှားသူတွေနဲ့လိုအပ်သူတွေကိုနေစရာနဲ့စားစရာကူညီထောက်ပံ့သူတွေဟာရိုက်နှက်ခံရဥပဒေမဲ့ခန်းစီခံကြရတယ်လို့မဟာမင်းကြီးဘရှလက်ကလူညွန့်ရေးကောင်စီမှာတင်ပြခဲ့ပါတယ်ခင်ဗျာ
ရုရှား-ယူကရိန်းနဲ့ဇက်တစောက်တင်မာမှုလျှော့ချရေးမှာတန်တမန်နီလန်းကိုအသုံးချဖို့အတွက်ရှင်းလင်းနဲ့ဦးစားပေးရွေးချယ်ချက်တခုရှိနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောပါရယ်။ဒါပေမဲ့လည်းရုရှားအနေနဲ့ယူကရိန်းကိုထပ်ပြီးကျူးကျော်ရင်တိတ်ကိုဆိုးရွားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့ဝန်ကြီးဘလင်ကန်ကဆိုပါရယ်။ဒီကနေ့ဆိုရင်ယူကရိန်းနဲ့ဇက်တွေနားမှာရုရှားစစ်သားတသိန်းပတ်ဝန်းကျင်ရှိနေပြီးယူကရိန်းကိုချိမ့်ချောက်လီလဲဆိုတဲ့ခန်းစားရချက်ကအရင်ကနဲ့မတူပါဘူးလို့ KF မြို့တော်မှာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီနဲ့တွေ့ဆုံချိန်တွင်ဝန်ကြီးဘလင်ကန်ကပြောခဲ့ပါရယ်။ ukraine နိုင်ငံရဲ့ချုပ်ချအာဏာနဲ့နယ်မြေပိုင်ဆိုင်မှုကိုအမေရိကန်ကထောက်ခံကြောင်းဝန်ကြီးဘလင်ကန်ကထပ်ပြောခဲ့တယ်လို့သူတို့ကိုယ်တိုင်ရဲ့အနာဂတ်နဲ့သူတို့တိုင်းပြည်ရဲ့အနာဂတ်တွေယူကရိန်းနိုင်ငံသားတွေကိုယ်တိုင်ဆုံးဖြတ်ရမှာဖြစ်ပြီးဘယ်သူကမှဆုံးဖြတ်ရမှာမဟုတ်ပါဘူးလို့လည်းပြောခဲ့ပါတယ်။ယူကရိန်းကိုစီးရဲအကူအညီတိုးမြှင့်ပေးရတဲ့အတွက်ကျေးဇူးတင်ကြောင်းသမ္မတဇယ်လင်စကီးကဝန်ကြီးဘလင်ကန်ကိုပြောခဲ့ပါတယ်။ယူကရိန်းအတွက်ကာကွယ်ရေးဆိုင်ရာအကူအညီနောက်ထပ်ဒေါ်လာတန်းနေရာကိုသမ္မတဘိုင်ဒန်အစိုးရကပြီးခဲ့တဲ့လမှာအတည်ပြုခဲ့တယ်လို့နိုင်ငံရေးဌာနအကြီးအကဲတာဝန်ရှိသူဒူးကသတင်းထုတ်တွေကိုဒီကနေ့ပြောပါတယ်။ယူကရိန်းသမ္မတနဲ့မတွေ့ခင် KF မြို့အမေရိကန်တန်ယုံကဝန်ထမ်းတွေနဲ့တွေ့ဆုံခြင်းတုန်းကလည်းဝန်ကြီးဘလင်ကန်ကရုရှားယူကရိန်းနယ်စပ်တစ်လျှောက်တင်းမာမှုလျှော့ချရေးကြိုးပမ်းချက်တွေဟာတန်တမာရေးနဲ့ငြိမ်းချမ်းရေးလမ်းကြောင်းမှာဆက်ရှိနေနိုင်မယ်လို့အခိုင်အမာမျှော်လင့်နေကြောင်းဒါပေမဲ့လည်းအဲ့ဒီအတွက်တကယ်တမ်းဆုံးဖြတ်ရမှာကရုရှားသမ္မတဗလာဒီမီယာပူတင်ပဲဖြစ်တယ်လို့ပြောခဲ့ပါတယ
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်သမ္မတတာဝန်ယူခဲ့တာမနေ့ပြန်တစ်နှစ်ပြည့်မြောက်တော့မယ့်အချိန်မှာပဲဒီကနေ့အင်ပြူတော်မှာသတင်းစာရှင်းလင်းပွဲကျင်းပပါမယ်။သမ္မတအဆိုပြုထားတဲ့အဓိကဥပဒေကြမ်းနှစ်ခုလွတ်တော်မှာရှေ့မတိုးနိုင်ပဲရပ်တန့်နေသလိုပြည်တွင်းနဲ့ပြည်ပမှာကိုဗစ် -19 ရောဂါကူးစက်မှုတွေကိုအကျိနဲ့ရင်ဆိုင်နေရပါတယ်။မဲပေးခွင့်ဥပဒေပြင်ဆင်ရေးနဲ့ Bell Back Better လို့ခေါ်တဲ့ပုံမကောင်းမွန်အောင်ပြန်လည်တည်ဆောက်ရေးဥပဒေနှစ်ခုကလည်းလွတ်တော်မှာတောင်းတင်ရဲတောင်းတင်နေပါတယ်။ဒီလိုအခြေအနေမှာသမ္မတကသတင်းစာရှင်းလင်းပွဲပြုလုပ်တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းအာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေဝေယုံသုံးကားဆုတ်ခွာခဲ့ပြီးချိန်ကတည်းကသမ္မတအပေါ်လူထုရဲ့ထောက်ခံမှုလည်းဒဇိုင်းမမကျဆင်းနေပါတယ်။လူရုစစ်တမ်းတွေမှာသမ္မတဘိုင်ဒန်အပေါ်ထောက်ခံမှုဟာဖျက်မြ40ရာခိုင်နှုန်းတာတာမှာပဲတက်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်ကွီနီပီယက်တက်ကတိုနောက်ဆုံးလူရုစစ်တမ်းမှာတော့သူ့အပေါ်လူရုထောက်ခံမှုဟာ33ရာခိုင်နှုန်းပဲရှိတော့တယ်ဆိုပြီးဖော်ပြပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေထိုးကြဖို့အရက်ဖက်ကအပြင်းထန်ဆော်ဩနေပေမဲ့ဗိုင်းရပ်စ်ပိုကူးစက်မှုအပေါ်အစိုးရရဲ့ကင်တွယ်ပုံကလည်းဝေဖန်စရာဖြစ်ခဲ့ပါတယ်။ Delta နဲ့ Omicron လိုမျိုးဗီဇကွဲကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေဝင်လာမှာကိုအစိုးရကကြိုတင်တွက်ဆပြင်ဆင်တာမျိုးမရှိတာနဲ့အိမ်မှာချက်ချင်းအများဆုံးစမ်းသပ်နိုင်တဲ့ Rapid Test လိုစမ်းသပ်ကိရိယာတွေအမေရိကန်ပြည်သူတွေစီဖြန့်ဝေတာအပါအဝင်ပိုးစစ်နိုင်စွာတိုးမလုပ်နိုင်တာတွေကဝေဖန်စရာတွေဖြစ်ခဲ့တာပါ။ဒါပေမဲ့တအိမ်ကိုပိုးစစ်ဘူးလေးဘူးစီအစိုးရကပို့ပေးဖို့စီစဉ်နေပြီးအစိုးရကိုတောင်းဆိုနိုင်တဲ့ပုံစံတွေကိုအွန်လိုင်းမှာဖြစ်နေနိုင်ပြီဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 15.53 ည5.25 kHz 11.83 ည5.32 kHz 9.35 ရို့ဖြင့်စနေတင်းငွေမှာပိုင်းလိုက်မီတာ190 kHz 1595ကထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီကနေဗိုလ်ဒုညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်။ကမ္ဘောဒီးယားနိုင်ငံမှာကိုဗစ်ကပ်ဘေးကြောင့်နှစ်နှစ်ကြာနားထားခဲ့ရတဲ့အဖြတ်သိမ်းခံအတိုက်ခံပါတီခေါင်းဆောင်ကမ်ဆူခါဘောဆွဲဆိုထားတဲ့နိုင်ငံတော်သစ္စာဖော်ပြမှုဆိုင်ရာဆွဲချက်နဲ့အမှုကိုဒီကနေ့ဗိုလ်ဒုနေ့မှာပြန်လည်စစ်ဆေးပါတယ်။ဒီအမှုဟာနိုင်ငံရေးပြောကပါတယ်ဆိုပြီးအမေရိကန်ကဝေဖန်ရှုတ်ချထားတာပါ။ရယုံကမတော်ခင်မှာကမ်ဆူခါက
I hope that it will drop my case today for Cambodia
အမျိုးသားညစီကိုကမ္ဘောဒီးယားနိုင်ငံအနေနဲ့ဆက်သွားနိုင်ဖို့အတွက်ကျွန်တော်အမှုကိုယူသိမ်းလိမ့်မယ်လို့မျှော်လင့်ပါတယ်ဆိုပြီးပြောသွားပါတယ်။ဆူခါကို2019ခုနှစ်မှာဖမ်းဆီးခဲ့တာပါ။သူဦးဆောင်တဲ့အတိုက်ခံကမ္ဘောဒီးယားအမျိုးသားကင်နီယေးပါတီ CNRP ကို2018ခုနှစ်ရွေးကောက်ပွဲမတိုင်ခင်မှာဟွန်ဆန်အစိုးရကပိတ်ပင်ခဲ့ပါတယ်။အဲ့ဒီရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ဟွန်ဆန်ရဲ့ကမ္ဘောဒီးယားပြည်သူ့ပါတီ CPP ကအနိုင်ရခဲ့ပါတယ်။နေအိမ်ကျေချုပ်ချထားရကနေဆိုခါကူ2019ခုနှစ်မှာလှုပ်ပေးခဲ့ပြီးမဲ့နိုင်ငံရေးလှုပ်ရှားမှုတွေမလုပ်ရဘူးလို့ပိတ်ပင်ထားဆဲပါပဲ။ဟွန်ဆန်ကိုဖယ်ရှားဖို့အတွက်အမေရိကန်နဲ့လျှို့ဝှက်ကြံစီခဲ့တယ်လို့ကမ္ဘောဒီးယားဆွေးနွေးကဆိုခါပေါ်ဆွဆွဲထားတာပါ။အမေရိကန်ကအဲ့ဒီဆွဆွဲချက်ကိုညှင်းဆိုထားပြီးဒီအမှုဟာလှုပ်ကြံပြီးတော့ဆင်ထားတဲ့အမှုပဲဖြစ်တယ်လို့ပြောပါတယ်။ဆိုခါရဲ့ပါတီဝင်အများအပြားဖမ်းဆီးခံခဲ့ရပြီးတချို့ကဒိုင်းပြည်တွင်းကထွက်ပြေးခဲ့ကြရပါတယ်။ဟွန်ဆန်ရဲ့ပါတီအပေါ်စိန်ခေါ်လာတာတွေကိုနှင်းနှင်းနာပဲဖြစ်ပါတယ်လို့တက်ကြွလူရှားသူတွေကပြောကြပါဗျ။အ
ိန္ဒိယမှာကိုဗစ်ကူးစက်မှုအသစ်တွေ7လဇက်တိုက်တိုးမြင့်လာပြီးတဲ့နောက်အိုမီကရွန်ဗီဇကွဲကူးစက်မှုလိုင်းကပြင်းထန်နိုင်တယ်ဆိုတာကိုအစိုးရသိပ္ပံပညာရှင်တူကသတိပေးခဲ့ပါတယ်။အိန္ဒိယမှာပြီးခဲ့တဲ့24နှစ်အတွင်းပိုးကူးစက်သူ28,000ကျော်ပြီးဒါဟာ7လအတွင်းကူးစက်တဲ့နှုန်းအမြင့်ဆုံးကိုရောက်လာတာပါ။အိန္ဒိယအခုထိအိန္ဒိယမှာကူးစက်သူဥယျာဉ်38တန်းကျော်ရှိပါတယ်ဖိလစ်ပိုင်မှာတော့ကူးစက်မြန်ကိုဗစ်မျိုးဗီဇကွဲအိုမီကရွန်ပြည်တွင်းကူးစက်မှုနဲ့ပထမဆုံးသေဆုံးသူတဦးရှိပါတယ်သေဆုံးသူဟာအသက်အရွယ်ကြီးသူရောဂါအခံရှိသူဖြစ်ပြီးကာကွယ်ဆေးထိုးမထားဘူးလို့ကျန်းမာရေးဌာနကပြောပါတယ်တရုတ်နိုင်ငံမှာဒီသတင်းပတ်နှစ်ပတ်အတွင်းရောဂါပိုးကူးစက်မှုထိန်းချုပ်နိုင်ရေးအသွားအလာကန့်သတ်မှုတွေတားမြစ်ချက်စည်းကမ်းတွေရောဂါစစ်ဆေးမှုတွေဇက်တိုက်လုပ်ပြီးတဲ့နောက် ကူးဆက်တဲ့နှုန်းပြန်ကျလာတယ်လို့ပြည်တွင်းသတင်းတွေကဖော်ပြပါတယ်။မြို့တော်ဘေကျင်းနဲ့ဟီဘေးပြည်နယ်တွေမှာဖေဖော်ဝါရီလ၄ရက်နေ့ဆောင်းရာသီအိုလံပစ်ပွဲတော်ကျင်းပဖို့ရှိသလိုတရုတ်နှစ်တစ်ကူအာလာရဲ့ခရီးသွားလာကြတဲ့သူတွေအကြားရောဂါကူးစက်မှုကိုအတန်နိုင်ဆုံးထိ ंछ ုံနိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်။ Omicron ကူးစက်မှုတွေစံချိန်တင်မြင့်တက်နေတဲ့ဂျပန်နိုင်ငံမှာလည်းတိုကျိုနဲ့တခြားဒေသတွေမှာကန့်သတ်ထိ ंछ ုံချက်တွေကိုထပ်ထိုးဖို့စီစဉ်နေပါတယ်။လာမယ့်တောက်ကြနေ့ကနေဖေဖော်ဝါရီလ13ရက်နေ့အထိလှုပ်ဆောင်ဖို့စီစဉ်ထားတဲ့ရောဂါထိ ंछ ုံရေးစီမင်းတွေကိုကြွန့်ကျင်သူတွေလက်မှတ်ထိုးပြီးဝန်ကြီးချုပ်ကအတည်ပြုပေးမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံကလူတွေအနေနဲ့ COVID-19 ရောဂါရှိမရှိအိမ်မှာနေရင်စစ်ဆေးလို့ရတဲ့ပစ္စည်းတွေကိုအမေရိကန်အစိုးရစီကနေအခမဲ့မှာယူနိုင်ကြပြီဖြစ်ပါတယ်။ covidtests.gov ဆိုတဲ့ website မှာကိုယ့်ရဲ့နာမည်နဲ့အိမ်လေးစာကိုဖြည့်ပေးလိုက်ရုံနဲ့မိသားစုတစုအတွက် COVID ဆန်သက်ပစ္စည်း၄ခုပါအထုတ်ထုတ်ကိုအစိုးရစာပို့လုပ်ငန်းကနေတဆင့်ပို့ပေးမှာဖြစ်ပါတယ်။ website ကိုဝင်လိုက်ပြီးအချက်လက်တွေဖြည့်ဆွဲလိုက်တာနဲ့အချိန်10မိနစ်ကျော်ကျော်အတွင်းမှာပဲမှာယူလို့ပြီးပါတယ်။မိသားစုတစုကိုတထုပ်ပဲမှာယူလို့ရတဲ့ကန့်သတ်ချက်ကြောင့်လူနေတိုက်ခန်းထွက်မှနေထိုင်သူတချို့တော့မှာယူတာမှခက်ခဲတွေ့ခဲ့ကြပါတယ်။ဒါဟာ website ပိုင်းချို့ရင်းအားနေကြကြောင့်ဖြစ်ပြီးစာရိုက်လုပ်ငန်းကကြိုးစားပြင်ဆင်နေပါတယ်လို့အင်ဗီရောပြောခွင့်ရဂျန်ဆက်ကီကအင်ကာနေအင်ဗီရောသတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်။ online ကနေမှာယူပြီးတဲ့နောက်တပတ်ကနေ12ရက်အတွင်းစစ်ဆေးတဲ့ပစ္စည်းတွေကိုပို့ပေးမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတူကပြီးခဲ့တဲ့သတင်းပတ်မှာသတင်းနောက်တွေကိုပြောခဲ့ပါတယ်။အများပြည်သူကိုဖြန့်ဝေပေးဖို့အတွက်အိမ်မှာနေရင်ကိုဗစ်ဆစ်ဆေးတဲ့ပစ္စည်းရေအတွက်နောက်ထပ်တန်း900ဝယ်ယူမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့သတင်းပတ်မှာကြေညာခဲ့ပါတယ်။ဒီရေအတွက်ဟာပြီးခဲ့တဲ့လကမှာယူခဲ့တဲ့တန်း900အပြင်နောက်ထပ်ဝယ်ယူမယ့်အရေအတွက်ဖြစ်ပါတယ်။အမေရိကန်မှာကိုဗစ်ရောဂါကူးစက်သူ68တန်းကျော်ရှိပြီဖြစ်ပြီးသေဆုံးသူက7သိန်းခွဲကျော်ရှိပြီဖြစ်ပါတယ
်။မြန်မာဘောလုံးအသင်း2သင်းဟာအာရှဘောလုံးပြိုင်ပွဲတွေကနေဒုတိယနှစ်အဖြစ်နှုတ်ထွက်သွားကြပါတယ်။ဖေဖော်ဝါရီလ၁ရက်နေ့အာနာသိန်းအပြီးမြန်မာနိုင်ငံဟာကဏ္ဍပေါင်းစုံမှာကတောင်းကနင်းဖြစ်သွားခဲ့ပြီးဘောလုံးကလပ်အသင်းတွေမှာလည်းအခက်အခဲတွေကြုံလာရတာဖြစ်ပါတယ်။ရှိုင်းယူနိုက်တက် FC အသင်းက AFC Champions League ကနေနှုတ်ထွက်သွားတာဖြစ်ပြီးဟန်တာဝရီယူနိုက်တက်အသင်းက AFC ဖလားပြိုင်မှုကနေနှုတ်ထွက်သွားတာဖြစ်တယ်လို့အာရှဘောလုံး Confederation AFC ကဗုဒ္ဓနေ့မှာပြောပါတယ်။ဘာကြောင့်နှုတ်ထွက်ရလဲဆိုတာကိုမပြောသလိုဘယ်အသင်းကအစားဝင်ပြိုင်မလဲဆိုတာကိုလည်းမပြောပါဘူးမိနစ်တုံးကလည်းဒီအသင်းနှစ်သင်းစလုံးဟာအခုလိုပဲနှုတ်ထွက်သွားခဲ့ကြပါတယ်အာရှချန်ပီယံလိခါအာရှမှာထိပ်တန်းပြိုင်ပွဲတစ်ခုဖြစ်ပြီး AFC ဖလားကတော့ဒုတိယအဆင့်မှာရှိပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုကုကြကြသိနေကျွန်တော်ဇောင်းဝလိုက်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ View American တန်ကနေဗုဒ္ဓုံးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ကယားပြည်နယ်အတွင်းကတိုက်ပွဲသတင်းနဲ့စကြရအောင်ပါ။ကယားပြည်နယ်လွန်ကော်မြို့ဒေါ်ဥခုရက်ွက်မှာဒီကနေ့မနေ့အစောပိုင်းကတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်။ကယားပြည်နယ်အတွင်းတိုက်ပွဲတွေမှာစစ်ကောင်စီကလေရင်နဲ့ပါဘုံးကျဲတိုက်ခတ်နေတာကြောင့်စစ်ပြေးဒုက္ခသည်တွေဟာစစ်ဆောင်စခန်းတွေမှာမနေရဲပဲတောတောင်တွေကလန်ကူတွေမှာခိုးအောင်နေကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းဖရူဆူမြို့နယ်အတွင်းယာယီစစ်ဆောင်စခန်းတစ်ခုမှာစစ်ကောင်စီကဘုံးကျဲလို့လူသေဆုံးထိခိုက်မှုရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလိမ်မာကပြောပြပေးမှာပါခင်ဗျာ
။ KNY Democratic တပ်ဦး KDF GZ 21 Lyco JPDF မြို့ပြပျောက်ကြားပူးပေါင်းအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲပြင်းထန်ခဲ့တယ်လို့ KNY Democratic တပ်ဦး KDF ပြန်ကြားရေးတာဝန်ခံကိုလင်းလင်းက VOA ကိုပြောပါတယ်
။ဒုက္ခမှာကတိုက်ပွဲတော်တော်လေးပြင်းထန်ခဲ့တယ်ကျွန်တော်မြို့ပြပျောက်ကြားဆိုမှလည်းတိုက်ပွဲကြာရှင်ရတယ်တနင်္လာနေ့ကြာခဲ့တော့သူတို့ဖက်ကနေဆိုလက်နက်ကြီးအစမ်းတန်းပိုင်းနဲ့ပြစ်လာလို့ကျွန်တော်တို့ကလည်းကြံဆုပ်လို့ချိန်မှာဒီတော့ပြည်သူလူထုရဲ့လူမျိုးအိမ်စလုံးကိုလက်နက်ကြီးကျလို့ပြည်သူဆုံးရှုံးမှုတစ်ခုတော့ရှိတယ်ကလူထုတော့ပြစ်ခတ်မှုတော့မရှိဘူးကြတခြားနေရာတွေမှာကျွန်တော်တို့ဒီဖက်မှာရော်ဒန်ရှိမှာဖြစ်တယ်တန်ကန်မှာဖြစ်တယ်မိုင်းလုံးတစ်လျှောက်မှာတော့ဒီလက်နက်ကြီးလက်နက်ငယ်တန်နေရတော့ဆက်ပိုက်စုလို့နေ့တိုင်းစုလို့ကြားနေရတယ်ကြောက်မနေ့အစောပိုင်းလေးရနေပါတော့
တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖွဲ့တွေ15ဦးသေဆုံးအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောဆိုပေမဲ့ VOA ကအတည်ပြုလို့မရသေးပါဘူး။လိုက်ကော်မျိုးပေါ်ရောက်ွက်ဖြစ်တဲ့မိုင်းလုံးရောက်ွက်၊ရွာတန်ရှည်ရောက်ွက်၊ဗကန်ရောက်ွက်တွေမှာလည်းနေတိုင်းလိုလိုတိုက်ပွဲဖြစ်နေတယ်လို့သိရပါဗျ။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီကလေးရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လိုက်ကော်ဒေသခံတွေတမျိုးလုံးနှီးပါးမျိုးကိုစွန့်ကထွက်ပြေးနေကြရပါဗျ။ပြီးခဲ့တဲ့ January 18ရက်နေ့မှာလဲဖရူဆိုမြို့နယ်ရီခိဘူးကျေးရွာကယာယီစစ်ဆောင်စခန်းတစ်ခုကိုစစ်လေရင်နဲ့ဘုံကျဲလို့ကလေးတငယ်2ဦးအပါအဝင်3ဦးသေဆုံးခဲ့တယ်လို့ဖရူဆိုမြို့နယ်အနောက်ခြမ်းစစ်ပေးရှောက်ကူညီဆောက်ရှောက်ရေးကော်မတီကဆိုပါတယ် ပြီးခဲ့တဲ့သတင်းပတ်တုန်းကတော့လွိုက်ကော်မြို့စုံရပ်ကွက်တစ်ခုမှာစူဝေးနေကြတဲ့လက်နက်ကိုင်အဖွဲ့တွေကိုလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကပြောခဲ့ပေမဲ့အခြားဒေသတိုက်ပွဲတွေနဲ့ပတ်သက်လို့လေကြောင်းတုံမတုံကိုတော့အတိအကျမပြောသွားပါဘူး။လေကြောင်းတုံပုံကျတိုက်ခတ်မှုတွေကြောင့်စစ်ပေးဒုက္ခသည်တွေဟာကြောက်လန့်ကူတွေနဲ့ခိုးအောင်နေကြရတယ်လို့ပြောပါရယ်
။ဒီကတော့သူတို့ကြောက်တာဟိုလေကြောင်းအမေဘောတော့လေရင်ဒီနေ့ဘုံကကျဲမအောင်သူတို့ကြောက်ပြီးတော့မှဂူထဲမှာတော့နေအဓိကတော့ညပိုင်းပေါ်တော့ညပိုင်းလုံးလုံးချုံချုံနေရခုဆိုသူတို့ဂူထဲမှာပဲတော့အဲ့ကြတာညာလည်းနေကမှနေတော့ကအချိန်ကြီးကတည်းကသူတို့အခုတကယ်အပြင်မှာဟိုချစ်တလို့နေရတဲ့ပုံစံမျိုးခါကျတော့သူတို့တော့ခက်ခဲတော့အများကြီးရှိမှာပဲ
လေးဆောင်တဲ့ပုံစံခံရလို့ရီခီဘူးယာယီစကံမှမနေရဲပဲတောတောင်ဘက်ပြောင်းရွှေ့လာရတယ်လို့စစ်ပေးဆောင်တို့ကပြောပါရယ်အခုဆိုရင်လနဲ့ကြီးစစ်ပေးဆောင်နေရပြီးတနေရပြီးတနေရပြောင်းရွှေ့ပုံခွန်နေရတယ်လို့လည်းဆိုပါရယ
်ဖြစ်သွားတဲ့နေရာမှာကျမတို့မနေရဲတော့လို့တောထဲမှာတောက်ခွန်နေရတယ်အခုကတောထဲရောက်နေတယ်ဒီမင်းသခင်လေးရဲ့ရှိတော့အဲ့ဒီဒေးလာပြီးတော့ဖြစ်မှာဆိုလို့အဲ့ဒီဟာနဲ့လည်းထပ်ပြေးတာအကွာတနေရာပြည်နယ်ပုတ်ခုနေရတာအကွာကလေးလည်းငါးလားဆောက်လားလောက်ရောက်နေပြီစီပြေလွားသူတို့ကချမ်းနေရာရောက်ကျမတို့နေနေရာတကယ်တော့ချင်းပြေနေနေရာမှာရောက်နေတော့စားခက်ခဲတယ်စားပါတော့စီပြေတယ်ပြောလဲသူကတလတ်တော့ပဲခိုင်ခံနိုင်မှာအခုချင်းရှိတော့ငါပြနိုင်တော့ဘောနာဒီကျမတို့နေနေနေရာကအကွာမြောက်ဝင်ညစားလို့ပဲစားနေကြတယ်လေ
ဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းနမ်းမယ်ခုံမြို့ကစစ်ရှောင်းစခန်းကို January 16ရက်ဖရူဆိုမြို့နယ်အနောက်ဖက်ရီခီဘူးကျေးရွာကစစ်ရှောင်းစခန်းကို January 18ရက်နေ့တွေကစစ်ကောင်စီကတိုက်လေရင်နဲ့ပုံစံတိုက်ခိုက်ခဲ့တယ်လို့ကရင်နီပြည်နယ်အတိုင်းအမင်ခံကောင်စီကထုတ်ပြန်ထားပါတယ်။တိုက်ခိုက်မှုကြောင့်အပြစ်မဲ့ပရဟိတဆေးဝန်ထမ်း3ဦးနဲ့စစ်ရှောင်းပြည်သူ4ဦးဘုံဆန်ကြောင့်အသက်ဆုံးရှုံးခဲ့ရတယ်လို့ဖော်ပြထားပါတယ်။စစ်ရှောင်း4ဦးထဲမှာအသက်မပြည့်သေးတဲ့ကလေးငယ်2ဦးပါနဲ့လို့သိရပါတယ်ရှင
်အလိမ့်မှာတင်ပြပေးခဲ့တာပါခနမကြခင်မှာ2020ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်းတွေကိုစစ်ကောင်စီကအရေးယူနေတဲ့သတင်းကိုပြောပြပေးပါမယ်အခုတော့ချင်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်ချင်းပြည်နယ်မတူပင်မြို့နယ်ရေစွာမြို့ဘက်မှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်နေတာကြောင့်ဒေသခံထောင်ခံဟာဘေးလွယဒေသတွေနဲ့အိန္ဒိယနယ်စပ်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ချင်းပြည်နယ်အတွင်းစစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကရေးသားပေးပို့လာတဲ့ဒီသတင်းကိုတော့ကိုငင်းညန်းကပြောပြပေးမှာပါခင်ဗျာ
။မတူပီမြို့နယ်ရေစွာမြို့ဘက်ဇိုးတုံနယ်တဝိုက်မှာစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဇိုးတွန်းပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာပါ။ဇန်နဝါရီလ9ရက်နေ့ကနေဇန်နဝါရီလ18ရက်နေ့အထိစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဇိုတွန်းချင်းမျိုးသားတပ်ဦး CNA ရေစောကာကွယ်ရေးတပ်ဖွဲ့ YDF PDF ရော CDF ဟာခါ CDF ဇိုဖေး CDF မတူပီအစရှိတဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲအကြိမ်ကြီး17ကြိမ်ဖြစ်ပွားခဲ့တယ်လို့ CDF ဇိုတွန်းပြန်ကြားရေးတာဝန်ခံကပြောပါတယ်
တိုက်ပွဲချင်းကြီးကတော့တော့လျှောက်ဖြစ်နေတယ်သူတို့ကလာထိုးတာဖြစ်တယ်ကျွန်တော်ကခက်ခံတဲ့သဘောပါအခုဖြစ်တာကမတူပီကတက္ကနလာထိုးတဲ့ဘာနဲ့ဖြစ်တာဆိုတော့အခုကအကြီးကြီးတက်တဲ့ရင်လောက်အခုသူပြန်လိုက်တာကဖြစ်ခိုင်းမှုကတော့ကျွန်တော်ကမနေ့ကတယောက်ကြာသွားတယ်နေ့ရောက်ကပြန်ရတယ်ဟိုဖက်ကတော့အကြက်ကဒီချက်ချင်းရောက်ဒီထဲလည်းများနိုင်တယ်
တိုက်ပွဲကာလအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဟုံးလေးကျေးရွာနဲ့ရန်ဆိုင်ကျွေးရဘက်ကရွာသားတွေဘေးလွရနဲ့နေဆက်ဘက်ကိုတိမ်းရှောင်နေရတယ်လို့ CDF ဇိုတွန်းပြန်ကြားရေးတာဝန်ခံကပြောပါတယ်
တပ်ဖွဲ့ပြည်နေရမှာလက်နက်ကြီးတွေနဲ့ဟောရင်အမိကတော့ကြောက်သွားအောင်ပေါ့ဗျာဒီလူတွေဟောအမိကပြစ်မှတ်ထားတော့ဒီလိုပြည်တွေလည်းလက်ရရှောင်ရတာဒင်းသားရောလို့ရှိမယ်အဲတပ်ဖွဲ့ပြည်ရွာနဲ့အနီးနားတွေလည်းအကုန်ရှောင်နေရတာတချို့ကတည်းကအနီးနားရွာတွေမျိုးရိရှိရွာကိုသွားတဲ့လူသွားပြီးတော့ဒီအိန္ဒိယနေဆက်ထုတ်ကိုရှောင်တဲ့လူရှောင်နေဆက်ထုတ်ကိုလာတဲ့ဟာတွေအနည်းဆုံး၄၀၀အကုန်တော့ဖြူဖေးတော့ဖြစ်နေတယ်
တိုက်ပွဲတွေကြောင့်ဒေသအတွင်းစစ်ပြေးဒုက္ခတွေ3000ကျော်ရှိလာပြီးနေဇာဘတ်ကိုစစ်ပေးရှောင်သူ400ခန့်ရှိလာပြီလို့ CDF ဇိုတွန်းကထုတ်ပြန်ထားပါဗျ။ဒီဒုက္ခသည်တွေအတွက်စားနပ်ရိက္ခာအခက်အခဲတွေလည်းရှိနေတယ်လို့သိရပါဗျ။
ဤဆရာယော်ရီရနေပဲလို့ပန်ပူးပြီးတော့ရှိတာလေးဆရာကြီးကတပ်ပူးအဲ့လိုမျိုးစားတော့ရတာရှိတယ်။တချို့ယော်ရီတချို့ယော်ရီတော်ရဲမှဒီလိုနေကြတာရှိတယ်
။မတူပီမြို့နယ်ရေစွာမြို့ဇိုတုံနယ်ဘက်နှစ်ဖက်တိုက်ပွဲတွေမှာတော့စစ်ကောင်စီစစ်သည်တချို့ထိခိုက်ဒဏ်ရာရတာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါရယ
်16ရင်းနေတော့နေ့နဲ့တနင်္ဂနွေကတူဝီရေစွာဘက်မှာလည်းလုံဖျားနေရာရွာရဲ့အနောက်မြောက်ဘက်မှာအကျန်းဘက်50နဲ့ကျွန်တော်ဖြစ်ခဲ့တာရှိတယ်။ဒီနေ့30လောက်ဖြစ်တယ်။အဲ့မှာတော့မြောက်ဘက်ဆုံးသွားတယ်။ကျွန်တော်တို့ကစစ်တီတချို့တန်းရရှိတာရှိတယ်။ပြီးရင်
တရှိရနေမှာလဲရန်ဆိုင်းရွာရဲ့အနောက်မြောက်ဖက်မီတာနေရာလောက်ပါအကျမ်းဖက်90လောက်နေပဲချက်ပွားခဲ့တာရှိတယ်အဲ့မှာတော့သူတို့စီကနေကတော့လက်နဲ့တချို့ရဲ့ဘိုင်းနေလက်လုံးဘိုင်းနေရဲ့ရန်ပြော်ရဲ့ဒါတွေကျွန်တော်သိရှိရမှာရှိဆိုတော့နေဟာမတူဘီမြို့မြောက်ဖက်ရေစွာမြို့ဘက်မှာတည်ရှိပြီးတော့မတူဘီနဲ့ဟာခမြို့နယ်အကြားမှာတည်ရှိပါတယ်တိုက်ပွဲတွေကြောင့်ဇိုးတုံးနဲ့အတွင်းမဖြစ်မနေ ုင်းဆန္ဒပြပွဲတွေနှိမ်နင်းခံရပြီးတဲ့နောက်ချင်းပြည်နယ်အပါအဝင်မြန်မာနိုင်ငံနေရာအနှံ့အပြားမှာဒေသခံတွေကကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုပြန်လည်တိုက်ခိုက်လာကြတာပါချင်းပြည်နယ်မတူပီမြို့နယ်အတွင်းမှာလည်းစစ်ကောင်စီတပ်တွေနဲ့ CDF ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေတောက်လျှောက်ဆိုသလိုဖြစ်လာနေတာပါခင်ဗျာ
ကိုညဉ့်ညံပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ပြီးခဲ့တဲ့ရုပ်ောက်ပွဲမှာကော်မရှင်အဖွဲ့ဝင်ဖြစ်တာဝန်ယူခဲ့သူတွေကိုစစ်ကောင်စီကအရေးယူနေတဲ့သတင်းကိုပြောပြပေးပါအောင်မယ်မန္တလေးနဲ့တခြားမြို့ကြီးတွေမှာပြီးခဲ့တဲ့2020ရုပ်ောက်ပွဲမှာတာဝန်ယူခဲ့ကြတဲ့ကော်မရှင်အဖွဲ့ဝင်ဟောင်းတွေ PRP အရေးယူခံနေရတာတွေရှိပါတယ်ပြီးခဲ့တဲ့ရုပ်ောက်ပွဲအတွင်းကြိုတင်မဲကောက်ခံရမှာဥပဒေနဲ့မညီတာမဲလက်မှတ်အပေါ်တွေကိုအနံ့မှုပြက်ကွက်တာစတဲ့ဆွဲချက်တွေနဲ့စစ်ကောင်စီခန့်ရုပ်ောက်ပွဲကော်မရှင်ကတရားရုံးကိုတိုင်တန်းထားပါတယ်တရားရုံးမှာအပြစ်ရှိကြောင်းဝန်ခံပြီးဒဏ်ငွေပေးဆောင်ရင်လွှင့်ခြင်းခွင့်ပေးမယ်လို့တရားဝင်သဘောမဟုတ်ပဲအသိပေးထားကြောင်းလဲခရိုင်ရုပ်ောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်းတယောက်ကပြောပါတယ်ဆွဲဆိုတင်ကြားခံထားရတဲ့အမည်မဖော်လို့သူကော်မရှင်အဖွဲ့ဝင်ဟောင်းကိုဦးသိန်းထိုက်ဦးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟိုဒံငွေတောင်းဆောင်တာကဒီမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးတော့ဝင်ခံပြီးတော့ဆောင်တာမျိုးလား
အဲ့ဒီဒံငွေတောင်းဆောင်သူတို့ပထမတော့ဟိုကျွန်တော်တို့စားရဲတော့မပါဘူးပေါ့နော်ကျွန်တော်တို့တရားဆွဲမယ်ဆိုရင်စားရဲတော့မပါဘူးဒါပေမဲ့သူတို့ပြောတာကဟိုသူတို့130ကာကြီးဆိုတာ131ကာကြီးဆိုတာပဲပုံမှန်ပေါ့နော်ဇာတ်သက်ကြီးပုံမှန်နဲ့သူတို့တရားဆွဲမယ်ပေါ့အဲ့ဒီပုံမှန်ကထောင်နဲ့3နေ3ပုံဝေးတာကြားခံရနိုင်နေပေါ့သူတို့အဲ့လိုတန်လွင့်နေနေပြီးတဲ့ခါကျတော့သူတို့အဲ့လောက်ရှိသည်မသွားခြင်းဘူးမသွားခြင်းတဲ့အတွက်တို့တံငွေတောင်းတော့စောက်ပေးပါပေါ့အဲ့ဒါတော့မှသူတို့ကစာပိုင်းတော့တရားရုံးမှာမစောက်ဘူးတခြားနေရာတခုမှာတရားသူကြီးကိုခေါ်ပြီးတော့မှသူစောက်ပေးမယ်ပေါ့နော်ဘာလက်မှတ်မှလည်းထိုးစရာမလိုတော့ဘူးတံငွေတောင်းတဲ့ဒီခီစာပြီးပါတယ်ပေါ့အ
ဲ့တော့တံငွေတောင်းဆောင်တာနဲ့ပတ်သက်ပြီးတော့ခံဝင်ချုပ်တွေပါကြီးထိုးရသေးလားနောက်ပြီးတော့ဘလို့အကြောင်းပြချင်းနဲ့တံငွေတောင်းဆောင်ရတာပါလဲခင်ဗျတ
ံငွေတောင်းဆောင်ခဲ့တဲ့သူတွေပေးကြည့်တော့လေခံဝင်တော့မထိုးရဘူးသူတို့ဘာမှတန်းယူတယ်လည်းမယူတယ်လည်းတော့မသိဘူးဒါပေမဲ့တရားရုံးမှာဆောင်ခဲ့ရတယ်တရားသူကြီးရှိမှာဒါပေမဲ့ဟိုတောင်ဝတတော်ဆောင်ခြင်းအပြင်သူတို့ဆိုလိုတဲ့ရွေးကောက်ပွဲမဲမဲ့တမမှုရှိခဲ့တယ်ဆိုတဲ့ဟာကို၆ပတ်ဖြစ်စီတယ်ပေါ့အဲ့တော့သူတို့စီချက်မှာတော့နင်တိထိုင်မတာတော့ဖြစ်နေတယ်ပေါ့
ဒီငွေတောင်ဆောင်လိုက်လို့ရှိရင်တရားဆွဲမခံရတော့ဘူးဒါပေမဲ့အကျိုးဆက်ကကြတော့ဘယ်လိုဖြစ်နိုင်လဲ
အကျိုးဆက်ကတော့ဒီညာပြီးတဲ့တိုင်းပေါ့နော်အကျိုးဆက်ကတော့လက်ရှိရွေးကောက်ပွဲမဲမဲ့တမမှုမှာကျွန်တော်တို့ကပါဝင်လုပ်ခဲ့တယ်ဆိုတဲ့သဘောမျိုးတက်ရောက်မှာပဲသူကဘာလဲဆိုတော့စာပြီးဒီလိုဆွဲကင်နေရရွေးကောက်ပွဲနဲ့ပတ်သက်ပြီးမဲဆင်းနေမှားတဲ့ပုံမှာကြီးကျက်မှုအားနေခဲ့တယ်ဆိုပြီးတော့ပြစ်ချက်နဲ့သူတို့ကတရားဆွဲတာဖြစ်ပါတယ
်အများစုရဲ့သဘောထားကဘယ်လိုရှိပါလဲခင်ဗျအများစုရဲ့သဘောထား
အများစုသဘောထားဆိုတော့လေကျွန်တော်တို့ကော်မရှင်ရဲ့မန်မာရဲ့သဘောပါလေဥပဒေတစ်ခုစီကမန်မာကြီးတွေကအများသောဖြင့်ကျွန်တော်တို့ကသာလူလက်ပိုင်းနေ ਉਹ အများသောဖြင့်မန်မာတွေကဟိုအသက်ရွယ်ကြီးရင်လည်း60ကျော်တွေငိမ့်သားတွေနောက်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေဖြစ်တဲ့အခါကျတော့တချို့မှာကျွန်တော်ဟိုဆောင်မသိမှုကြတော့ခက်ခဲနေရှိတယ်။နောက်အမှုရင်ဆိုင်မှုခက်ခဲရှိတော့တော်တော်များများကတော့ဒါငွေတပေါင်းနေပဲပြီးမယ်လို့ကျွန်တော်ကြားရတဲ့တဲ့ပေါ့နော်တော်တော်များများပြောကြည့်တယ်ကျွန်တော်တို့ကတော့ဟိုကရွေးကောက်ပွဲမှာဗလိုင်းမှုကနေဆောင်ရွက်ဖြစ်တယ်။ဥရီနဲ့ညီတာဆောင်ရွက်ဖြစ်တာဖြစ်တဲ့အတွက်သူတို့ပြောသလိုကြီးကြပ်မှုလည်းအာမနေခဲ့ဘူးပေါ့နော်။အဲ့တော့ဒါငွေလည်းမဆောင်နိုင်ဘူး။တရားစွဲလည်းဆွဲကြံဆွဲ
။စပြီးတော့ဒီကော်မရှင်ထဲမှာရွေးချယ်ခဲ့တော့ဥပဒေကြောင်းရာ
ဟုတ်ကဲ့
ဥပဒေကိုဆောင်ရွက်နိုင်ပြီရှိတယ်ဆိုတော့
ဥပဒေနဲ့အညီတောင်းရရရှင်ဘယ်သူမှရေးယူလို့မရဘူးကျွန်တော်ဥပဒေကကာကွယ်ပေးပြီးသားဒီကော်မရှင်ကြီးမယုံဖော်ဝင်ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ကော်မရှင်ကြီးအားလုံးဟာဒီရွေးကောက်ပွဲမှာသဘောယူနဲ့ဟိုစွမ်းနိုင်မြတ်တောင်းကိုကြီးပွန်းသွားထမ်းတောင်းခဲ့လို့ရှိရင်တရားစွဲသူချင်းလည်းမခံရဘူးတရားမှကျောင်းရောဟိုရာဇဝတ်ကျောင်းရောဘာကျောင်းထဲမှာတရားစွဲသူချင်းမခံရရဘူးနောက်ထပ်တရားစွဲဆိုခြင်းမခံစီရတဲ့အပြင်သူကဟိုသက်သေတော့မှလိုက်ခွင့်မရှိဘူးဆိုပြီးဥပဒေအရပြေဝကာကွယ်ပေးပြီးသားဗျအဲ့ဒါကိုမှသူကတရားစွဲဖို့လုပ်တာ
မဲဆင်းနေရာကိုတကယ်မှားခဲ့လို့လားမဲဆင်းနေမှာမှားခဲ့တယ်ဆိုတော့တန်တရားမျိုးရှိသလားတကယ်မှားခဲ့တဲ့အာမျိုး
မဲဆင်းကတော့သူတို့ပြောသလောက်ကြည့်ရတော့မှားစရာတော့မရှိဘူးဗျဒါပေမဲ့မဲဆင်းကတော့မှားမှာပဲကျွန်တော်လက်ရှိဥပဒေတွေရဲ့အာဏာချက်နောက်ဒီဝန်ထမ်းအင်အားဖွဲ့စည်းရဲ့အာဏာချက်ကတော့မဲဆင်းကတော့မှားအောင်မှာပဲ ဒါပေမဲ့သူတို့ပြောတဲ့ကဇာကင်တို့အများကြီးတော့ဖြစ်နေတာမရှိဘူးကျွန်တော်တို့ဟိုလက်တွေ့လောက်ခဲ့တဲ့သူတွေအနေထားရပါဘောနော်တက်မဲစင်းနဲ့ပတ်သက်ပါဘောနော်တက်နဲ့တက်မီတာစုရဲ့မဲစင်းနဲ့ပတ်သက်ရင်သူတို့ပြီးတဲ့စင်းတိုင်းပဲကျွန်တော်တို့ကလက်ခံပြီးစင်းသွင်းယူပါလားကျွန်တော်ကော်မရှင်အဲ့ဒါကိုတော့တီးဖြတ်တာတွေပါလေလုတ်ပိုင်မှာမရှိဘူးစစ်စစ်တာတွေစစ်စစ်တာတွေလုတ်ပိုင်မှာမရှိဘူ
းကျန်တဲ့ရသားကြီးနဲ့ပတ်သက်လို့ကတော့ကိုယ့်အကူစီစေရတာမျိုးတွေရှိတယ်
ဟုတ်တယ်ကိုကကိုချီစီရတယ်အဲ့ဒါတော့မှလीကျွန်တော်တို့ကဘယ်ဟာကိုအခြေခံပြုစုရလဲဆိုတော့ထွေဥကပြီးတဲ့စီးရင်လာဟုတ်ကပြီးတဲ့စီးရင်နှစ်ခုပေါင်းကအခြေခံပြီးတော့မှမဲစင်းရပြုစုရတာအဲ့တော့သူတို့စီးရင်နေမူလာစီးရင်နေမှားနေတော့ကျွန်တော်တို့စီအမားပဲထွက်လာမှာပဲနောက်တစ်ခုကဟိုပြီးခဲ့တဲ့2020ကတော့ကိုဗစ်ခက်ခဲကြမှာကျွန်တော်တို့ကလုတ်ခဲ့ရတာပေါ့နော်တကယ်ပေမဲ့မှန်မှန်လုတ်ခဲ့ရတယ်လူလူကကိုသားကျွန်တော်တို့ယူကောက်ဘောတမတမရှိကြောင်းပြတာပြရတဲ့ဖွဲ့တွေပဲကျွန်တော်တို့မှာပါတယ်ဆိုတာ
ကိုတင်ထိုက်ဦးမင်းမြန်တင်ပြပေးခဲ့တာပါခင်အခုဆက်ပြီးမြန်မာနိုင်ငံအတွင်းကကိုဗစ်ကူးစက်မှုအခြေအနေကိုလည်းတင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာအိုမီကရွန်ကိုဗစ်မျိုးကွဲသစ်ဓာတ်ခွဲအတည်ပြုမှုတွေ့ရှိလာတဲ့အတူဆေးရုံဆေးခန်းတွေနဲ့ကုသရေးစင်တာတွေမှာကိုဗစ်လူနာတွေပုံများလာပါတယ်ဒါပေမဲ့လည်းအခုချိန်ထိတော့ရောဂါထိန်းချုပ်နိုင်တဲ့အခြေအနေမှာရှိနေပြီးကြိုတင်ပြင်ဆင်မှုတွေလည်းဆောင်ရွက်ထားတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ကိုဝင်းမင်းကမင်းမြန်တင်ပြပေးထားပါတယ်ခင်ဗျာ
โอเคရန်ကုန်တိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှူးဒေါက်တာထွန်းမင်းကကိုဗစ်လူနာစများလာပုံကိုအခုလိုရှင်းပြပါတယ
်။ Omicron ရော imported case တွေတွေ့တာပေါ့။နိုင်ငံသားပြန်လာတဲ့မှာ Omicron ကစားလေးနည်းနည်းတွေ့တယ်။နောက်ပြီးတော့လဲကူးကဖောင်ကြီးတင်တဲ့အကြောင်းမှာတင်တဲ့နေပွင့်တော့တင်တဲ့နားတွေမှာပူးစက်တာလေးနည်းနည်းရှိတယ်နော်။ကျွန်တော်တို့နိုင်ငံသားပြန်လာတဲ့လူတွေကို hotel မှာထားပြီးတော့ quarantine ထားပြီးတော့စစ်တယ်။စစ်တဲ့အားတွေကိုကျွန်တော်တို့က positive သမားတွေဆိုရင်ကျွန်တော်တို့ကသက်ဆိုင်ရာ treatment center တွေဆေးရုံတွေပို့တယ်ကိုယ်လည်းရှိတဲ့နေရာတော့ဒီဇင်ဘာလနဲ့စာရင်တော့ဇန်နဝါရီလလေးလေးများတော့အများကြီးတက်တာမဟုတ်
ဒီနေရာမှာရန်ကုန်တိုင်းကျန်းမာရေးဦးစီးနဲ့ပူပေါင်းဆောင်ရွက်နေတဲ့ဝေလူကျော်ပရိုက်တာတင်တာဝန်ခံဦးကျော်ဇော်ကလည်းလူနာပို့ရတာစများလာတယ်လို့ဆိုပါတယ
်ကျွန်တော်တို့ကတော့တိုင်းကျန်းမာနေဆော့စစ်တဲ့ခါမှာတွေ့တဲ့လူ positive ဖြစ်တဲ့လူကိုသူတို့သတ်မှတ်ထားတဲ့စင်တာတွေပို့ပေးတာပေါ့နော်လူနာထူးခြားမှုနေတာတော့အစားနဲ့စာရင်တော့နည်းနည်းနည်းနည်းများလာပါတော့ဒီလိုဆိုလည်းရှိတာပေါ့စနေရောက်ရှိတာပေါ့ဒီနေ့အစား1ရက်2ရက်3ရက်ပဲရှိတာပေါ့နော်ပြီးရက်လာလောက်ကအခုဒီလမှာကျွန်တော်နည်းနည်းများလာတာပေါ့ဆယ်ရောက်ပတ်ဝန်းကျင်တော့အများအားပို့နေရတာပေါ့နော်တနေ့တနေ့ဦးပေါ့
ဒီချိန်ထဲမှာပုဂ္ဂလိကဆေးရုံတချို့မှာလည်းကိုဗစ်လူနာတွေများလာတဲ့တဲ့ထွက်နေတဲ့ပေါ်မေးရမှာဒေါက်တာထွန်းမင်းကအခုလိုရှင်းပြပါလဲ
ဆေးရုံတွေမှာများရတော့ဒီလိုလေပေါ်သတိထွက်တဲ့လူတွေထဲမှာတချို့ကအစိုးရဆေးရုံတွေမှာမတက်ပဲနဲ့ပြည်မပုဂ္ဂလိကဆေးရုံမှာတက်ဖို့ဆန္ဒရှိရလို့ဆိုကျွန်တော်တို့ကခွင့်ပြုပေးတယ်လေ။နောက်တချို့နိုင်ငံသားတွေကလည်းပုဂ္ဂလိကဆေးရုံတွေမှာတက်တာ။တက်ဖို့ရတဲ့အနေနဲ့ပြောပုဂ္ဂလိကဆေးရုံခုနှစ်ရုံလောက်မှာတက်ခွင့်ပေါ့ကျွန်တော်တို့ကစစ်ဆေးပြီးခွင့်ပြုတာ။အစိုးရဆေးရုံကတော့အဓိကတော့ဝေဘာကြီးဆေးရုံမှာထားတာပေါ့။နောက် treatment center နှစ်ခုရှိတယ်။ဒီဘက treatment center ရဲ့နောက်ပုတ်ချက်တဲတွင်ပေါ့သူကနာ treatment center ရဲ့ပေါ့နော်။အဲဒီနှစ်ခုပေါင်းမှာတော့လူနာ900နီးပါးတော့ဆန်းတာ။ဒါတော့ကျန်းမာရေးဌာနနဲ့အလူရှင်နေနဲ့စုပြီးပြောဖွင့်လို့ဒီလက်ခံပြီးတော့ treatment center နှစ်ခုအဲအဲ၃ခုပေါင်းရင်လူနာ960လောက်လက်ခံနိုင်တယ်အခုလက်ရှိကတော့ဟိုပြည့်စံနေတဲ့နေသားတော့မရှိပါဘူးသုံးဖို့တော့ဘုံနဲ့တဝက်ကြပေါ့ဆက်လိုက်ဆင်းလိုက်ပါဗျာအဲ့လိုဖြစ်နေတာပေါ့နောက်တချို့ကြတော့လည်းဟိုပုဂ္ဂလိကဆေးရုံတတ်တတ်တယ်ဟို treatment center တွေကြတော့ဟိုအများနဲ့တူတူနေရတာပေါ့နော်အဲ့ဒါကြောင့
်အဲ့ဒီကြောင့် Omicron နဲ့အားလုံးကိုဆေးစစ်နိုင်မှုအနေအထားကိုစက်မေးရမှာလဲဒေါက်တာထွန်းမင်းကအခုလိုဆက်ရှင်းပြပါတယ
်အဲမှန်လဲပြောရင်တော့Omicron ကလည်းဟိုကျန်းသားတို့လူသားတို့ကျွန်တော်တို့ကစစ်တာမှမဟုတ်ဘူးပေါ်စစ်ထွက်တဲ့လူနာထဲမှာပါဒီကိုဗစ်ပေါ်စစ်လူနာ Omicron ဖြစ်နေဖြစ်စစ်တာပါနော်အဲတော့ကိုကတော့အတော်တော်များများစစ်နေပါတယ်ကျွန်တော်စစ်သေးပြီးနေပါတယ်မြို့သားတမားရေးတပ်ခွဲဆိုင်ကလည်းစစ်တယ်တမားပြားလည်းစစ်သေးပြီးတာပါနော်ဒီနိုင်ငံသားအတန်လာတဲ့လူရောနောက်ဒီလိုရောဂါလက္ခဏာရှိတဲ့လူရောစစ်သေးပြီးနေတာလေသူတို့နောက်ပုံမှန်တော့ဟိုလေရင်နဲ့ကြီးသွားမှာတော့အတင်မှန်းတဲ့မှာဒါရီရလည်းအများစစ်သေးပြီးနေတာရလစစ်သေးဖို့ဆန္ဒရှိတဲ့လူတွေနဲ့တက်တရာကိုနဲ့မိကြတဲ့လူတွေဆေးရုံတွေမှာသွားစစ်သေးလို့ရတယ်။နောက်အပြင်မှာလည်းပုဂ္ဂလိကတက်ခွဲဆိုင်တွေမှာလည်းဆက်ဆံပေးပြီးစစ်သေးလို့ရတယ်။နောက်ကျွန်တော်တို့ဓမ္မယုဒနာကနေပြီးအခမဲ့စစ်သေးတဲ့နေရာတွေလည်းရှိရပါတော့။ဒါပေမဲ့ရောဂါလက္ခဏာရှိရယ်ကိုယ့်ကိုယ်ကိုပေါ့ကူးစက်ခံရတယ်လို့တန်ဖိုးကြီးမှစစ်သေးတာကောင်းတာ။မလို့ရတဲ့နဲ့စစ်သေးတော့လည်းအလကားပို့တာပေါ့ဗျာ။ဟု
တ်။ဒါအပြင်လက်ရှိတာဝန်ရှိသူတွေဘက်ကပြင်ဆင်ထားမှုအနေအထားကိုလည်းမေးရမှာဒေါက်တာထွန်းမင်းကအခုလိုဆိုပါတယ်
။ဒီပုံမှန်လို့ရတာရောင်တိုင်းနေနေတော့တိုင်းဆိုးရပွဲနဲ့ရောရောင်တိုင်းကိုဗစ်ကော်မတီနဲ့ရောနောက်ဒီတမတော်ဘက်ကရောဆမိုင်းဝင်ကြီးဌာနရောဒီဘက်ကရောအကုန်လုံးပြင်ဆင်တာပေါ့အခြေအနေကအစိမ့်လိုက်အစိမ့်လိုက်ဆောင်ရွက်ပါမှာပေါ့ဥပမာ treatment center တွေလည်းလိုအပ်ရင်လူနာတောင်းတဲ့ကြည့်လက်ခံနိုင်အောင်ဝယ်ပြီးလုပ်တာဆေးရုံတွေလည်းလိုအပ်ရင်ကိုဗစ်လူနာတွေလက်ခံနိုင်အောင်ပြင်ဆင်တာပေါ့ဟိုလက်ရှိနေတာတော့ဟို ကတရားဆိုပြီးတော့ဟိုအများကြီးလူနာတက်လာမဲ့နေတာမရှိဘူးလဲလောပဲရှိဒါဝလီတုံးကတော့ရောင်းနေတော့ကျန်နေတိုင်းနဲ့ဆိုင်တော့အစိုးပေါ့လေအသက်ဆုရှင်နေတဲ့လူကြီး65ရာခိုင်နှုန်းတော့ထိုးပြီးတယ်ကောက်တော့လဲထိုးတယ်အဲ့တော့ဟိုစူးနေလိုက်တော့ကိုဗီရှိတော့ကိုင်နိုဖန်တော့အပေါ်လုံးစက်တိုက်လဲဆက်ထိုးနေပါတော့အဲ့တို့ဝင်နှန်းနေနဲ့အကြီးရွယ်ဝင်တွေပေါ့။နောက်တချို့အသက်ကြီးရွယ်ဝင်နှန်းတွေတော့ကျွန်တော်တတ်တော့ဘူးစားရတာတိုးပေးတာ။ပြည်သူတွေရေးချီတော့စီကန်းလိုက်တာပေါ့။ကျွန်တော်တို့ကိုဗစ်မှာသတ်မှတ်ထားတဲ့ social distancing တွေစီကန်းတွေမလိုအပ်တဲ့လူစုလူဝေးမလောက်တာတို့နော်ဒီတရားနဲ့တရားဟာကောက်ကောက်ကနေပြီးတော့မတ်တက်တာတို့လက်ကရမနာဆေးတာတို့အပျော်ပါးတွေပေါ့ပွဲလန်းတွေပေါ့ဒါကြီးရှောင်ကျင်ဖို့ပေါ့။
ဒါအပြင်လိုအပ်မဲ့အောက်ဆီဂျင်အတွက်လည်းအရင်ထက်ပိုပြီးပြင်ဆင်ထားတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောနေပါတယ်ခင်ဗျ။
ကိုဝင်းမင်းမေးမြန်းတင်ပြပေးခဲ့တာပါခင်ဗျာ။ View American တန်ကနေဗိုလ်ထုနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာအပတ်စဉ်ခန္ဓာတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ပို့ထုံးနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ယူဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါ။ဥကျော်ဇန်သားရဲ့မြမအရေးသုံးသပ်ခြင်းနဲ့အားကစားကဏ္ဍတွေကိုမှတင်ပြခင်လူထုနဲ့ကျမ်းမာရေးကဏ္ဍကိုတင်ပြပေးခြင်းပါတယ်။ဒီတစ်ပတ်လူထုနဲ့ကျန်းမာရေးကဏ္ဍမှာတော့အမျိုးအစားနှစ်စီဂျိုယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ယောဂါမဖြစ်အောင်လိုက်နာဆောင်ရွက်တဲ့နိလနဲ့အကြောင်းဒေါက်တာတန့်စော်ကတင်ပြပေးထားပါတယ်ခင်ဗျာ
သွေးရင်းတကြားတဲ့မြင့်တက်တာကိုစောစောစီးစီးဖော်ထုတ်သိနိုင်ခဲ့မယ်ဆိုရင်စီဂျိုယောဂါကြောင့်ကြိုတင်ရမယ့်နောက်ဆက်တွဲစူဂျိုတွေကိုကြိုတင်ကာဝယ်တဲ့နေရာမှာအထောက်အကူဖြစ်စေမှာပါသွေးရင်းတကြားတဲ့ပမာဏကိုစစ်ဆေးတဲ့နေရာမှာစစ်ဆေးတဲ့အချိန်ကာလပေါ်မူတည်ပြီးအတိုင်းအတာပမာဏတွေကွဲပြားခြားနားမှုရှိတာကြောင့်သွေးရင်းတကြားတဲ့စစ်ဆေးပုံနည်းလမ်းတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေယောဂအထူးကဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။အဲ
့တော့စီဂျိုသွေးဂျိုယောဂရှိပြီလို့သတ်မှတ်တာဒီခန္ဓာကိုယ်ထဲမှာသွေးထဲမှာရှိတဲ့အချိုပမာဏနဲ့ပဲဆရာတို့ကဆုံးဖြတ်တာဖြစ်ပါတယ်။အဲ့တော့ဒီဆရာတို့ခန္ဓာကိုယ်ထဲမှာရှိတဲ့အချိုဓာတ်ကိုသတ်မှတ်တဲ့နေရာမှာဆရာတို့နှစ်မျိုးရှိပါတယ်။အဓိကအဖြစ်ပေါ့နော်တစ်ကတော့အစာမစားမီ fasting blood sugar ပေါ့နော်နောက်တစ်ခုကတော့ဆရာတို့ကအစာစားပြီး2နာရီသုံးမဟုတ်ဒီကြုံတဲ့အချိန်မှာဖောက်လိုက်တာပေါ့နော် random blood sugar လို့ခေါ်တာပေါ့ဒီပမာဏပေါ်မူတည်ပြီးတော့ဆရာတို့ကစီးကျိုဖြစ်မဖြစ်ဆုံးဖြတ်လို့ရပါတယ်ပေါ့နော်အဲ့တော့ဆရာတို့ဒီစီးကျိုသတ်မှတ်တဲ့အခါမှာဒီ American Diabetes Association တို့ WHO နော်ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ကနေသတ်မှတ်ထားတဲ့ခန်းအနှံလေးတွေရှိပါတယ်
အစာမစားခင်အချိန်မှာသွေးရင်းသကြားတဲ့ပမာဏကိုတိုင်းတာစစ်ဆေးကြည့်မယ်ဆိုရင်တွေ့ရှိနိုင်မဲ့စီဂျိုလိုသတ်မှတ်နိုင်တဲ့သွေးရင်းသကြားတဲ့ပမာဏနဲ့စီဂျိုအကျိုးလိုသတ်မှတ်နိုင်တဲ့သွေးရင်းသကြားတဲ့ပမာဏတန်ဖိုးတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။အစာမစားမီစီဂျိုလိုဘလောက်မှသတ်မှတ်ပြည့်ပေါ့နော်။အစားတော့မီလီဂရမ်ပါဆင့်နဲ့ပြောမယ်ဆိုလို့ရှိရင်ဆိုတချို့တွေက130မီလီဂရမ်အထက်ဆိုရင်စီဂျိုလိုသတ်မှတ်တယ်။တချို့တွေက125 126မီလီဂရမ်အထက်ဆိုရင်ဆရာကစီဂျိုလိုသတ်မှတ်ပေါ့နော်။အဲ့တော့ normal ကဘယ်လောက်လဲဆိုရင် normal ကအစာမစားခင်100မီလီဂရမ်အောက်မှာရှိတယ်။အဲ့ဒီခါကျတော့ဆရာတို့က normal နဲ့ပုံမှန်လူနဲ့ဆရာတို့ကဒီစီးချိုလို့သတ်မှတ်တဲ့ဂျားမှာခန်းလေးတွေဟာနော်ဥပမာပြောမယ်ဆိုရင်အစာမစားမီပဲပြောမယ်ဆိုရင်100နဲ့130ဂျားပေါ့နော်100အောက်ကတာမန်လူ130ကစီးချိုပထိန်လိမ့်နိုင်တော့စီးချိုရောကတယ်ဒါဆို100နဲ့130ဂျားထဲမှာရှိရင်ဘယ်လိုပြောမလဲဒါကိုဆရာတို့ကစီးချိုအချိုကာလprediabetes impaired fasting glucose ဆိုခေါ်တယ်เนาะအဲ့ဒါဘာအဓိပ္ပာယ်လဲဆိုတော့အချိုဓာတ်ကိုတမန်လူတွေလိုမထိန်းနိုင်တော့ဘူးလေအချိုကာလเนาะတမန်လူတွေလိုမထိန်းနိုင်ဘူးဆိုတာဘာလဲဆိုရင် तू ကအချိုမစားရင်တမန်အတိုင်းပဲရှိနေမယ်တဲ့เนาะကြားတို့ထက်ချက်တို့အချိုပါတဲ့အစားအသောက်တွေမစားဘူးဆိုရင်ဖောက်လိုက်ရင်60ပဲရှိမယ်100အောက်မှာပဲရှိဒါပေမဲ့အချိုရေတပူးတောက်လိုက်မယ်เนาะကော်ဖီလက်ဖက်ရေချိုချိုတောက်ခဲ့မယ်ဆိုရင်နောက်တစ်ရက်မနေ့မှဖောက်လိုက်လို့ရှိရင် तू ကတရားနဲ့130ချာရောက်ဘာအဓိပ္ပာယ်လဲဆိုရင်ခုနကဆရာတို့အချိုရည်နဲ့လက်ဖက်ရည်မှာပါတဲ့အချိုဓာတ်ကိုတာမန်လူကဲ့သို့မထိန်းနိုင်တော့ဒီတိုင်းဆက်လက်နေထိုင်သွားမယ်ဆိုရင်သူဒီနောက်6လနဲ့တစ်နှစ်အတွင်းမှာ130ကျော်ပြီးစူးကျူယောဂတဲ့ကဲ့သို့သတ်မှတ်ခြင်းခံရတယ်ပေါ့ ပေါ့နော်အဲ့တော့ဆရာတို့ကတော့ဒီစီဂျိုယောဂသတ်မှတ်ခြင်းမသတ်မှတ်ခြင်းတဲ့ကိုနောက်ပိုင်းမှာတော့စီဂျိုထိမ့်သိမ့်လို့နော်အချိုဓာတ်ကိုထိမ့်သိမ့်နိုင်တယ်မထိမ့်သိမ့်နိုင်တဲ့အပေါ်မှာမူတည်ပြီးတော့နောက်ဆက်တွဲယောဂဖြစ်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့ဆရာတို့ကဒီစီဂျိုယောဂသတ်မှတ်ဖို့ဆိုရင်တာမန်ရှိတဲ့ပမာဒတဲ့မြင့်နေရင်တော့ဒါဒီစီဂျိုအချိုကာလသဘောစီဂျိုဖြစ်နေပြီစီဂျိုအချိုဓာတ်ထိမ့်သိမ့်မှုမှာအနောက်ရှက်အဟန့်အတားတွေဖြစ်နေပြီသူ့ရဲ့နေထိုင်စားသောက်မှုပုံစံကိုကြောင်းလဲတင့်ပြီလို့အကြံပြုပါတယ
်အစာစားပြီးတဲ့အချိန်မှာတိုင်းတာစစ်ဆေးကြည့်မယ်ဆိုရင်တော့သွေးတင်းတကြားတဲ့ပမာဏဟာအစာမစားခင်အချိန်ကထက်အနည်းငယ်မြင့်တက်နေမှာဖြစ်တာကြောင့်စီဂျိုဒါမှမဟုတ်အချိုစီဂျိုလို့သတ်မှတ်တဲ့သွေးတင်းတကြားတဲ့ပမာဏတန်မှုတွေကိုလည်းအနည်းငယ်တိုးမြှင့်သတ်မှတ်ထားလို့ရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါပါတယ်
အဲ့တော့အစာစားပြီးတဲ့အချိန်မှာဘယ်အချိန်မဲဖောက်ဖောက်တာမန်လူတွေသည်140မီလီဂရမ်အောက်မှာရှိပါမယ်စီဂျိုကို180မီလီဂရမ်ကျော်ရင်သတ်မှတ်ပါဒါကြောင့်မလို့လူတယောက်ကအချိန်မရွေးခေါ်ပြီးစီဂျိုစစ်လိုက်တဲ့အချိန်မှာဆရာက140အောက်ဆိုရင်စီဂျိုထိန်းသိမ်းမှုကောင်းတယ်အချိုဓာတ်ကိုသူထိန်းသိမ်းနိုင်တယ်စီဂျိုယောဂမရှိသေးဘူး။180ကျော်ရင်စီဂျိုမထိန်းနိုင်တော့ဘူးစီဂျိုယောဂရှိနေပြီ။140နဲ့180ကြားဆိုလို့ရှိရင်စီဂျိုအချိုကာလဖြစ်နေပြီ။အချိုဓာတ်ကိုတာမန်လူတွေလိုမထိန်းသိမ်းနိုင်တော့ဘူးလို့အကြံဉာဏ်သတ်မှတ်လို့ရပါတယ်။နော်အဲ့တော့ဒါကြောင့်မလို့ဒီ access to diabetes care ဆိုတာကမြည်သူမဆိုနော်အသက်လူရွယ်ဖြစ်လာပြီဆိုကြုံတဲ့အချိန်မှာဆရာတို့ကလက်ထိတ်ကိုဖောက်ပြီးတော့စီဂျိုဓာတ်ကလေးကိုစစ်လိုက်တာနဲ့ကိုသည်ဒီအချိုဓာတ်ကိုတာမန်လူလိုထိန်းနိုင်သေးရဲ့လားเนาะမထိန်းသိမ်းနိုင်တော့ဘူးလားစီဂျိုယောဂဖြစ်နေပြီလားဆိုတာကိုမှန်းဆလို့ရတယ်เนาะအဲ့တော့ဒီနည်းအားဖြင့်ဆရာတို့ကဒီလူတစ်ယောက်မှာစီဂျိုယောဂဖြစ်နေပြီသို့မဟုတ်အချိုဓာတ်ကိုထိန်းသိမ်းနိုင်မှုမှာအဟန့်တားနှောက်ယှက်ဖြစ်နေပြီလို့ဆရာတို့သိရှိနိုင်မှာဖြစ်ပါတယ
်စီဂျိုရှိမရှိဆိုတာကိုပိုပြီးတိတိကျကျသိရှိနိုင်မှုဆိုရင် HbA1c လို့အမည်ရတဲ့ဆန်းသက်စစ်ဆေးမှုကိုပြုလုပ်ရလေရှိပါတယ် HbA1c ဆန်းသက်စစ်ဆေးမှုအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဒီထက်ပိုပြီးတော့ဆရာတို့တိကျကျင်တော့ဒီလွန်ခဲ့တဲ့3လအတွင်းမှာဒီရှိခဲ့တဲ့အချိုဓာတ်ပမာဏကိုဟိုသိရှိနိုင်တဲ့ Hemoglobin A1c ဆိုတဲ့ဓာတ်ကိုစစ်ဆေးရင်လေဆရာတို့ကလက်တလောထိန်းသိမ်းမှုမဟုတ်ဘဲနဲ့လွန်ခဲ့တဲ့3လအတွင်းမှာကိုယ့်ရဲ့ခန္ဓာကိုယ်ဒီအချိုဓာတ်ကိုထိန်းသိမ်းနိုင်မှုရှိတယ်မရှိဘူးကိုလည်းဆရာတို့ကမှန်းဆပြီးပြောနိုင်ပါတယ်ဒါကြောင့်မလို့အခုနောက်ပိုင်းမှာဆရာတို့က Hemoglobin A1c ကိုပို့ပြီးတော့ဒီစီဂျိုထိန်းသိမ်းမှုအတွက်ကိုအဓိကထားပြီးပြောကြလိုက်။ဘာလို့လဲဆိုရင်ဆရာတို့ကပြီးခဲ့တဲ့တရက်လုံးမှာဆရာတို့ကအချိုတွေလည်းမစားဘူး၊ထမင်းတွေလည်းလျှော့စားလိုက်။နောက်တရက်မနေ့ဆစ်လိုက်တဲ့အခါမှာ normal ဖြစ်တယ်။အာဒါဆိုစီဂျိုထိန်းသိမ်းမှုကောင်းတယ်လို့ပြီးတော့မာယွန်ပြီးဆုံးဖြတ်ခဲ့မယ်။သူ၃လအတွင်းမှာ၁လအတွင်း၂လအတွင်းမှာသူအချိုဓာတ်တွေစားပြီးတော့မြင်မာပြီးထိခိုက်တာလို့ဆရာတို့ကလွတ်သွားနိုင်တယ်။ဒါကြောင့်မလို့စီဂျိုဝေဒနာတွေတယောက်ဒီစီဂျိုထိန်းသိမ်းမှုကောင်းမကောင်းကိုရောဆရာတို့ကကိုယ့်စီကိုလာတဲ့အချိန်မှာစီဂျိုဓာတ်ထိန်းသိမ်းတဲ့စစ်ဆေးတဲ့ need တွေhemoglobin A1c ဆိုတဲ့ဓာတ်ကိုလည်းထည့်သွင်းပြီးတော့စစ်ဆေးပေးခြင်းအပြင်စီဂျိုထိန်းသိမ်းမှုကောင်းမကောင်းကိုသိရှိနိုင်မှာဖြစ်ပါတယ်
။စီဂျိုယောဂရှိမရှိဆိုတာကိုစောစောစစ်စစ်ဖော်ထုတ်သိရှိနိုင်စေဖို့အတွက်စမ်းသပ်စစ်ဆေးနိုင်တဲ့နည်းလမ်းတွေအကြောင်းကိုတင်ပြပေးလိုက်တာဖြစ်ပါလေ။ကျွန်တော်ကတော့
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့လူလူနဲ့ကျမရေကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။မကြခင်မှာအပတ်စဉ်အားကစားကဏ္ဍကိုတင်ပြပေးသွားပါမယ်။အခုတော့ဥကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုတင်ပြပေးပါမယ်။အာဆီယံလက်ကျဥက္ကဋ္ဌရာထူးကိုလက်ခံပြီးမကြခင်မှာပဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာကမ္ဘာနိုင်ငံအများပြားကလက်လျှောက်နေကြတဲ့မြန်မာအာဏာသိမ်းစစ်ကောင်စီအကြီးအကဲနဲ့တွားရောက်တိုက်ဆုံခဲ့ပါတယ်။ဒါဟာမြန်မာပြည်ထောင်စုပြည်လည်ရေးအတွက်အားထုတ်မှုဖြစ်တယ်လို့သူကဆိုပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ဟာသူပြောသလိုတကယ်ပဲမြန်မာပြည်ထောင်စုပြည်လည်ရေးအတွက်အထောက်အပံ့ဖြစ်စေပါသလား။ထိုင်းနိုင်ငံချူလာလကွန်တက်ကတူနိုင်ငံရေးသိပ်ပံပါမောက်ခအရှိတောင်အာရှရေးရာကျွမ်းကျင်သူတီတီနန်ပွန်ဆူဒီရက်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ။
ပမာခတိတင်နံခမာမကြသည်မြာကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ဟာမြန်မာနိုင်ငံကိုသွားဥခဲ့ပါတယ်လူတော်တော်များများကဒီခီးစဉ်ဝေဖန်ဆုတ်ချကြပါတယ်ဒါပေမဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအထက်မှမလေးရှားနိုင်ငံရဲ့နိုင်ငံရေးဝန်ကြီးကလွယ်ပြီးကျန်အစိုးရတွေကတည်ဝင်ဒီကိစ္စကိုဝေဖန်တာဆုတ်ချတာကိုသိမကြရပါဘူးဆိုတော့ဒီခီးစဉ်ကိုအဲ့ဒီအာဆီယံနိုင်ငံတွေကလက်ခံတဲ့သဘောတူတယ်လို့များကျွန်တော်ယူဆနိုင်မှာခင်ဗျာ
No, I don't think so. I think Hun Sen has used ASEAN's reputation and credibility.
ဟုတ်ပါဘူး။ကျွန်တော်ကအဲ့လိုမထင်ပါဘူး။ Hun Sen အာဆီယံရဲ့ကုန်သတင်းနဲ့တိုက်ခါကိုသူ့ရဲ့ကိုယ်ပိုင်အကြံစီအတွက်အသုံးချတာဖြစ်ပါတယ်။သူကသူ့အတွက်နာမည်ကောင်းတဲ့ကုန်သတင်းကောင်းတွေတွင်ကြံစီရေးချင်တာသိကြပါတယ်။သူကသူ့ရဲ့အာဏာရပါတီခေါင်းဆောင်မှုကို ူ့ရဲ့သားဟွန်မနက်ကိုလွှဲပြောင်းပေးဖို့လုပ်နေတာပါဟွန်ဆန်တို့ကနောက်ထပ်6နှစ်ကျန်ပါသေးတယ်အခုဒီချိန်ကသူအာဆီယံကိုခေါင်းဆောင်ဝင်ရတာနောက်ဆုံးချိန်လည်းဖြစ်ပါတယ်အခုတော့သူဟာမင်းအောင်လိုင်ကိုသွားတွေ့ပြီးစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုလိုက်တာဖြစ်ပါတယ်ဒါဟာအာဆီယံရဲ့ယက်တီချက်ကိုဖြိုဖျက်လိုက်တာသစ္စာဖောက်လိုက်တာလည်းဖြစ်ပါတယ
်ဒါကတော့ဟွန်ဆန်ရဲ့အကြံစီဟွန်ဆန်ရဲ့ယူရချက်ပေါ့ခင်ဗျာအာဆီယံအဖွဲ့ဝင်တခြားနိုင်ငံတွေရဲ့ဒီကိစ္စပေါ်ယက်တီချက်ကိုလည်းသုံးသပ်ပါအောင်ခင်ဗျာ
I don't think other governments in ASEAN agree with that.
Okay, ASEAN တခြားနိုင်ငံတွေကဒါကိုသဘောတူတယ်လို့ကျွန်တော်တို့မထင်ပါဘူး။အများစုကတော့လောလောဆယ်မှာနှုတ်ဆက်မှုနဲ့တုံ့ပြန်နေကြပါတယ်။ဒါပေမဲ့ကိုရီးယားမှာတော့ဒီလိုလုပ်လိုက်တာနဲ့ပတ်သက်လို့စိုးရိမ်နေကြမယ်ထင်ပါတယ်။တကယ်တော့ ASEAN အခုကတည်းကပြက်ပြက်သားသားစိတ်ဝမ်းကွဲနေတာပါ။ Indonesia ဆိုရင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပြန်သွားဖို့ဆိုတဲ့သဘောထားကိုပြင်းပြင်းထန်ထန်ပြသနေတာဖြစ်ပါတယ်။မနေ့ကတည်းကအင်ဒိုနီးရှားမလေးရှားစင်ကာပူဖိလစ်ပိုင်တို့ကတစ်ဖက်ကျမ်းမာရေးအကူအညီထောက်ပံ့နေပေးဖို့နဲ့စစ်တပ်ရဲ့အကြမ်းဖက်နှိမ်နှင်းမှုတွေကိုရပ်ဆိုင်းရုံသာမကဖေဖော်ဝါရီလဆန်းအာဏာမသိရင်ကရှိခဲ့တဲ့အလုပ်ဖြစ်နေခဲ့တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့တောင်းဆိုလာခဲ့ကြတာပါဒီလေးနိုင်ငံကတအုပ်စုပါ
ဒါကတော့ဒီဒီမိုကရေစီကိုလှူလာတဲ့အာဆီယံနိုင်ငံတွေပေါ့ခင်ဗျာဆိုတော့မြန်မာအင်ဒီဂျင်းမြန်မာနိုင်ငံတွေလည်းသိအရေးကြီးတဲ့ထိုင်းနိုင်ငံရဲ့သဘောထားကိုလည်းသိပြစေခင်ဗျာထိုင်းနိုင်ငံအစိုးရကလည်းပဲဒါစစ်အနာသိမ့်ပြီးတော့ဒီမိုကရေစီအသွင်ပြောင်းထားတဲ့အစိုးရဆိုတော့ဒီအစိုးရရဲ့အခုမြန်မာစစ်ကောင်စီအပေါ်မှာသဘောထားကိုလည်းသိကြပါတယ်ခင်ဗျာ
Thailand is disappointing because Thailand should have been on that side
ထိုင်းနိုင်ငံရဲ့ယက်တီချက်ကစစ်ပြစ်ဖို့ကောင်းပါတယ်တကယ်တော့ထိုင်းနိုင်ငံကလည်းအဲ့ဒီလေးနိုင်ငံဘက်ကယက်တီတင်ပါတယ်ဒီမိုကရေစီပြန်လည်ပေါ်ဆောင်ဖို့တောင်းဆိုတင်ပါတယ်ဒါပေမဲ့ဒီလိုမဟုတ်ပဲဂျာနီလန်ကိုရွေးခဲ့ပါတယ်ရင်းမဆိုင်မဲ့ဝိလေချံပတ်လုံနေခဲ့ပါတယ
်ကျန်တဲ့အာဆီယံနိုင်ငံတွေရဲ့သဘောထားပါခင်ဗျာ
The other countries are authoritarian
authoritarian governments they can be ကျန်နေရတော့ဒီအာနာရှင်ဆန်ဆန်အုပ်ချုပ်တဲ့နိုင်ငံတွေပါသူတို့ကစစ်ကောင်စီကိုစစ်တပ်ကိုစာနာမယ်လို့လဲယူဆနိုင်ပါတယ်ဒီအချိန်မှာဟွန်ဆန်ရဲ့လုပ်ရတာသူ့ရဲ့ဩဇာအရှိန်အဝါတိုးချဲ့ရမှာအာဆီယံကိုအတုံးချဖို့အားထုတ်မှုဖြစ်ပါတယ်သူကခတ်တုံးတုံးတော့မဟုတ်ပါဘူးသူလူချင်းနာကိုကြံဖန်လုပ်နိုင်ပါတယ်ရဲရဲဆက်ဆက်လဲလုပ်တတ်ပါတယ်မြန်မာစစ်ကောင်စီကိုအတိမတ်ပြုလက်ခံပြီးရှစ်ဆက်သွားဖို့သူမျှော်လင့်ထားဖို့ရပါတယ်ဒါအာဆီယံကိုခုလုံးလုပ်ပြီးတိတ်အန်ဒီယံများတဲ့ဂိမ်းကိုသူကကစားဖို့လုပ်နေရပါ။ဘာကြောင့်လဲဆိုရင်စစ်ဆွေးရကိုတရားဝင်အသိမှတ်ပြုလက်ခံလိုက်ရင်စစ်တပ်အနေနဲ့သူ့ပြည်သူတွေပေါ်ရဲရဲစက်စက်အကြမ်းဖက်မှုတွေကျူးလွန်ဖို့တိုက်တွန်းအားပေးလိုက်တာပဲဖြစ်သွားမှာပါ
။တကယ်တော့မြန်မာနိုင်ငံကိုအာဆီယံဝင်ဖို့လက်ခံခဲ့တဲ့ဟို1998ခုနှစ်တုန်းကလည်းမြန်မာနိုင်ငံဟာရက်စက်ကြံကြုတ်တဲ့စီးအစွာလဲအောင်မှာရှိနေခဲ့တာပါခင်ဗျာဒီမိုကရေစီအစွာမဟုတ်ပါဘူးဆိုတော့အဲ့ဒီနှုန်းကလည်းပဲအာဆီယံကလက်ခံခဲ့တယ်နားချဖို့ဖြောင်းပြဖို့ကြိုးစားခဲ့တယ်အခုအခြေအနေနဲ့ဘယ်လိုများကွာသလဲနှိုင်းချင်ပေးပါဦ
း This situation is different because you know if the military coup in Myanmar succeeded like the way it used to in 1962 or 1980
ခုချင်းနေရတော့ထူးကြပါတယ်တကယ်လို့အခုဆီယနာသိန်းမူဟာ1962တို့1988တို့လို့အောင်မြင်ခဲ့မယ်ဆိုရင်တော့ပုံစံတစ်မျိုးဖြစ်ပါလိမ့်မယ်။အာဆီယံကလည်းစစ်ဆွေးရလက်အောက်မြန်မာနိုင်ငံနဲ့ဆက်ဆံရမှာပါပဲ။ဒါပေမဲ့အခုဒီချိန်မှာတော့ဆက်ရနာတိမ်မှုကမအောင်မြင်ပါဘူး။စစ်ကောင်စီကအာဏာကိုသိမ်းယူပေမဲ့နိုင်ငံကိုမချုပ်ကန်နိုင်ပါဘူး။နိုင်ငံတော်ကပုံကန့်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဆိုတော့ဒါဟာအာဆီယံနိုင်ငံတွေအတွက်တိတ်ကိုထူးခြားပါတယ်။အာဆီယံဟာနှစ်ဖက်စလုံးနဲ့ထိတွေ့ဆက်ဆံရမှာဖြစ်ပါတယ်။NUG ပါဝင်အရသာအုပ်ချုပ်ရေးတွေ PDF တွေ EAO ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ CDM လှုပ်ရှားမှုဖွဲ့တွေအားလုံးနဲ့ထိတွေ့ဆက်ဆံရမှာပါသူတို့ဟာအာဏာလက်ကိုင်မရှိပေမဲ့ Shadow Civilian Government အတိုက်ခံအရသာဆွေးရပါသူတို့ဟာတိုင်းပြည်နေရာတော်တော်များများကိုထိန်းချုပ်ထားပါတယ်ဒီအချိန်မှာဟွန်ဆန်းကမင်းအောင်လိုင်တို့စစ်ကောင်စီကိုအတိမတ်ပြုဖို့လှုပ်တာအာဆီယံလုံးနိုင်တဲ့အခန့်ကဏ္ဍကိုဖျက်ဆီးလိုက်တာလည်းဖြစ်ပါတယ်
ဆိုတော့အာဆီယံလုံးနိုင်တဲ့အခန့်ကဏ္ဍဆိုလို့အာဆီယံလုံးနိုင်တဲ့အခန့်ကဏ္ဍကဘလောက်များထိရောက်မှုရှိနိုင်လို့လဲခင်ဗျာမြန်မာပြည်သူသဘောထားတွေကြည့်ရတာကတော့မြန်မာပြည်သူအများစုကတော့အာဆီယံကိုအားမထားကြပါဘူးအစကတည်းကလည်းဖိတ်ပြီးတော့မျှော်လင့်ချက်မထားခဲ့ကြပါဘူ
း ASEAN has had the 5-point consensus Brunei was a small country
အာဆီယံမှာဘောသဘောတူညီချက်၅ခုရှိပါတယ်တင်းငယ်တဲ့နိုင်ငံဖြစ်တဲ့ Brunei ဟာအာဆီယံကိုမနစ်ကဥဆောင်ခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ဒါကိုဘလို့ကင်တွယ်မယ်ဆိုတော့တာဝန်ကြီးတရက်ကိုကင်တွယ်ခဲ့ရပါတယ်။အဲဒီအခါအချိန်တော်လေးနှောင့်နှေးခဲ့ပြီးဘုံသဘောတူညီမှု၅ချက်ကိုရရှိအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်ဘရူနိုင်းဟာဂုဏ်သက်စရာဖြစ်ခဲ့ရပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေကြားဆွေးနွေးညှိနှိုင်းပြီးမှသဘောတူထားတဲ့မူတွေပါ။အဲဒီမူ၅ချက်ဟာပြင်းထန်တဲ့မူတွေမဟုတ်ပေမဲ့အာဆီယံအနေနဲ့ရှေ့ကိုရွေးနိုင်မဲ့လမ်းကြောင်းဖြစ်ပါတယ်။ကုလသမဂ္ဂနဲ့လူညွှန်ရေးကောင်စီတို့ကလည်းဒီအတွက်အာဆီယံကိုတာဝန်အနှင့်ထားတာပါ။အဲဒီမူ၅ချက်နဲ့အခြေခံချက်ကတော့အာဆီယံကုစရယ်စီလုပ်ဖို့လဲပါပါတယ်။အ အဲ့ဒီကိုယ်စားလှယ်အဖွဲ့ဟာမြန်မာပြည်ကိုတွားရောက်ပြီးပဲပေါင်းစုံနဲ့ထိတွေ့ဆက်ဆံမှုဖြစ်ပါတယ်ဒီပုံသဘောတူညီမှုဟာအာဆီယံအနေနဲ့လှုပ်ဆောင်နိုင်တဲ့တစ်ခုတည်းသောနည်းလမ်းလည်းဖြစ်ပါတယ်ဟွန်ဆန်ရဲ့ခီးစဉ်ဟာဒီအာဆီယံမူတွေကိုချုပ်ဖောက်ပြီးထိရောက်မှုမရှိအောင်လှုပ်လိုက်တာပါပဲအာဆီယံအနေနဲ့ဘာမှမတက်နိုင်တော့ပါဘူ
းဆိုတော့ဟွန်ဆန်ကမြန်မာနိုင်ငံကိုမသွားဘူးအာဆီယံရဲ့ယက်တီချက်မူကိုမဖျက်ဆီးဘူးဆိုရင်ကအာဆီယံရဲ့သဘောတူညီချက်ကဘလောက်ထိထိတိယောက်လှုပ်နိုင်မှာမို့လဲခင်ဗျာအာဆီယံကိုစစ်ကောင်စီကအစကတည်းကလည်းဒီမူငါးချက်ကိုလက်မခံဘူးလို့ပြောထားပြီးဖြစ်ပါတယ်
။ The five point consensus was already undermined before because Minolang agreed to it but Minolang betrayed it.
အာဆီယံမူငါးချက်ဟာအစကတည်းကထိရောက်မှုရှိဖြစ်နေပါတယ်။မှန်ပါတယ်။တကယ်တော့မင်းအောင်လှိုင်ဟာအဲ့ဒါကိုလက်ခံခဲ့ပါတယ်။ဒါပေမဲ့မလိုက်နာပဲဂရိဖြစ်လိုက်တာဖြစ်ပါတယ်။ဒါကြောင့်လဲဒီသဘောတူညီချက်ကိုအကောင့်ထဲပို့ဖို့ဘရူနိုင်းအနေနဲ့မနစ်ကလေးကအခက်အခဲတွေတွေ့ခဲ့ရပါတယ်။အနည်းပြောရင်မင်းအောင်လှိုင်ဟာအာဆီယံကိုလှည့်စားခဲ့တာပါအခုတော့ဟွန်ဆန်းလိုရဲ့ကြောင့်မင်းအောင်လှိုင်အနေနဲ့ပိုခိုင်မာသွားပါပြီအခုနောက်ပိုင်းမှာအသစ်ခန့်လာမယ်အာဆီယံတန်တမန်ကိုမင်းအောင်လှိုင်ကလက်ခံကောင်းလက်ခံလာပါလိမ့်မယ်ဒါပေမဲ့မင်းအောင်လှိုင်ရဲ့အလိုချာဖြစ်သွားပါပြီတကယ်တော့အာဆီယံရဲ့အလိုချာဖြစ်ရမှာပ
ါဒါပေမဲ့လည်းအာဆီယံရဲ့အခြေခံကိုနှိုက်ကဆုံးဖြတ်ချက်ချဖို့အတွက်အများသဘောတူညီမှု consensus ဆိုတာရယူရမယ်လို့ဆိုထားလေတော့အခုကမ္ဘောဒီးယားဥက္ကဋ္ဌဖြစ်လာတော့ဒီဥက္ကဋ္ဌဖြစ်လာုံနဲ့အာဆီယံရဲ့အခြေခံမူဝါဒပြောင်းလဲသွားနိုင်တယ်လို့များကျွန်တော်တွက်လို့ရမလားခင်ဗျာဖြစ်နိုင်ပါမလား
So now ASEAN I think has been exposed for its structural fundamental weakness the consensus based decision making is now
ကိုအာဆီယံအခြေခံပေါ်စီကိုအားနည်းချက်ကိုပြတ်တက်လိုက်တာလို့ထင်ပါတယ်ဘောသဘောတူညီမှု consensus ကိုအခြေခံဆုံးဖြစ်တဲ့နည်းလမ်းဟာဖြစ်ရမှုမရှိနိုင်တော့ပါဘူးဒီမူကိုပြောင်းလဲဖို့တခုခုတော့လောရတော့မှာဖြစ်ပါတယ်။ဓမ္မမော်ရင်တော့အာဆီယံဟာအတုံးမတက်ဖြစ်သွားပါလိမ့်မယ်။ထိရောက်မှုမရှိဖြစ်သွားပါလိမ့်မယ်။အထက်ပဲကတော့အင်အားအကြီးဆုံးနိုင်ငံကအရေးကြီးတဲ့အခန်းကဏ္ဍကနေပြီးကြံဖို့ဝင်နိုင်ငံတွေအတွက်ညှိနှိုင်းပေးနိုင်ချေအလျှော်တင်လုပ်နိုင်ချေဆုံရှုံသွားနိုင်ပါတယ်
။ဟုတ်ကဲ့။ဆိုတော့အာဆီယံပြင်ပနိုင်ငံတွေကိုကြည့်မယ်ဆိုရင်တရုတ်နိုင်ငံဟာတော်လေးအရေးကြီးတဲ့နိုင်ငံလို့ထင်ပါတယ်။ဆိုတော့စစ်ကောင်စီအနေနဲ့ဒီအာဆီယံမူငါချက်ကိုလက်သင့်ခံလိုက်နာလာအောင်ပြောအနေနဲ့ကောနားချနိုင်လိမ့်မယ်တွန်းအားပေးနိုင်လိမ့်မယ်အခြေအနေရှိရလို့ထင်ပါသလားခင်ဗျာ
there different major play you know china is a key country before the coup china was actually I think china was satisfied dealing with the nld led government with aung san suu kyi and they had already
နောက်နိုင်ငံတွေနဲ့ဆိုင်တော့တရုတ်ကအဓိကကြားတဲ့နိုင်ငံတစ်ခုပါတရုတ်က NLD ဥဆောင်တဲ့အစိုးရနဲ့ဆက်ဆံရတာကျဉ်းနှံ့မှုရှိတယ်လို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံမှာမဟာဗျူဟာရေးစီးပွားရေးရစိတ်ဝင်စားမှုနဲ့လုပ်ငန်းဆောင်တာတွေလည်းအများကြီးရှိပါတယ်စစ်တပ်ကအာဏာသိမ်းလိုက်တော့ဒါတွေအားလုံးပြန်ညှိရမယ့်အခြေအနေဖြစ်သွားပါတယ်ဒါပေမဲ့မြန်မာစစ်ကောင်စီကိုဖိအားပေးတဲ့အထိတော့လုံးလိမ့်မယ်မထင်ပါဘူးတရုတ်အနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားရေးထက်သူ့အကျိုးစီးပွားကိုကာဝယ်ရေးသာအဓိကထားမှာပါဒီအတွက်တည်ငြိမ်မှုကိုပဲလိုချင်ပါပါဆိုတော့စစ်ကောင်စီအနေနဲ့အာဏာချုပ်ကန်ပြီးတည်ငြိမ်မှုပေးနိုင်ရင်တရုတ်ကဒီတိုင်းဆက်လိုက်သွားပါလိမ့်မယ်ဒါပေမဲ့အတိုက်ခံတွေတွန်းလိုင်းအင်အားစုတွေဘက်ကနယ်မြေတွေကိုပုံမထိန်းချုပ်လာနိုင်တဲ့ပိုပြီးအောင်မြင်မှုရလာတယ်ဆိုရင်တော့တရုတ်ဒီပင်လင်းအတိုက်ခံနေတဲ့ထိတွေ့ဆက်ဆံရုံမှာတပါရွေးစရာတခြားနည်းလမ်းမရှိဖြစ်လာလိမ့်မယ်လို့ထင်ပါတယ်အာဆီယံလည်းပဲထုံထိပ်တိုင်းပဲဖြစ်လာပါလိမ့်မယ်
ကိုကျော်စံတားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြကြရတာပါခင်ဗျာ။ဗီအမေရိကန်တန်ကနေဗိုလ်ထုတ်နေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့တပတ်အတွင်းအကစားအစီအစဉ်ကိုတင်ပြပေးပါဦးမယ်။အခုတပတ်အကစားအစီအစဉ်မှာတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့တနစ်တာဆုပေးပွဲနဲ့ကမ္ဘာအဆင့်တတင်းနစ်ကစားသမား Novak Djokovic ပြည်ဝင်ခွင့်ဗီဇာပြဿနာကြောင့်ပြိုင်ပွဲနဲ့လွဲချော်ခဲ့တဲ့အကြောင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
2022ခုနှစ်အတွက် FIFA ရဲ့တနစ်တာအကောင်းဆုံးဆုတွေကိုတော့ဆွစ်ဇာလန်နိုင်ငံ Zurich မြို့မှာတန်းလာနေကချီးမြှင့်ခဲ့ပြီးတော့ဒီနှစ်မှာတော့ virus ကူးစက်မှုတွေတဖန်ပြန်မြင့်တက်လာနေတဲ့အတွက်ဆုချီးမြှင့်ပွဲအခမ်းအနားကိုလည်း online ကနေပဲလုပ်ခဲ့ကြပါတယ
် Robert Lewandowski congratulations
ဒီရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့ Bayern Munich နဲ့ Poland တိုက်စစ်မှု Robert Lewandowski ကရသွားပါတယ်Lewandowski ဟာပြီးခဲ့တဲ့ဘောလုံးရာသီအတွင်း Bayern အတွက် Bundesliga အမှတ်ပေးပြိုင်ပွဲတွေမှာ34ပွဲမှာ43ဂိုးသွင်းပြီးတော့အချိန်က Germanic Simmu Gardmüller 49နှစ်ကြာတင်ထားတဲ့စံချိန်ကိုချိုးနိုင်ခဲ့တာကြောင့် မက်ဆီနဲ့ဆာလာတို့ကိုကျော်ဖြတ်ပြီးတော့ဒီနေ့အတွက်အကောင်းဆုံးဘောလုံးသမားဆုကိုရသွားခဲ့တာပါလေဗန်ဒေါစကီဟာမနေ့တုန်းကလည်း FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုရထားတာကြောင့်ဒါဟာသူ့အတွက်တော့ FIFA ရဲ့အကောင်းဆုံးဘောလုံးသမားဆုကိုနှစ်နှစ်ဆက်တိုက်ရလိုက်တာလည်းဖြစ်ပါတယ်အမျိုးသမီးတွေကအကောင်းဆုံးဘောလုံးသမားဆုကိုတော့ Spain နဲ့ Barcelona တိုက်စစ်မှု Alexia Putellas ကရသွားပါတယ်ဒါကြောင့်ပူတန်လန်းဆာဒီနေ့မှာပြင်းစစ်ဘောလုံးမဂဇင်းကချီးမင်းတဲ့ရွှေဘောလုံးဆုရော FIFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုရောရသွားခဲ့ပါတယ
် And the winner is Thomas Tuchel
မြန်မာဘက်ကအကောင်းဆုံးနီးပြဆုကိုတော့ Chelsea တင်းကိုဥရောပ Champions League ရအောင်လုပ်ပေးခဲ့တဲ့ဂျမနီပြ Thomas Tuchel ကရသွားခဲ့ပြီးတော့အကောင်းဆုံးဂိုးသမားဆုကိုတော့ Chelsea နဲ့ Senegal ဂိုးသမား Edward Mendy ကရသွားပါတယ်အမျိုးသမီးဘက်ကအကောင်းဆုံးနီးပြဆုကိုတော့ Chelsea မျိုးသမီးတင်းကိုဖလားသုံးလုံးရအောင်လုပ်ပေးခဲ့တဲ့နီးပြ Emma Hayes ကရသွားပြီးတော့အကောင်းဆုံးဂိုးသမားဆုကိုတော့ Chelsea နဲ့ Lyon မျိုးသမီးအသင်းကဂိုးသမား Christian Endler ကရသွားခဲ့ပါတယ်2020ခုနှစ်အတွက်တနက်တာအကောင်းဆုံးဂိုး Pushkas ဆုကိုတော့ Tottenham အသင်းက Argentina တောင်ပံကစားသမား Eric Lamela ပြီးခဲ့တဲ့ Marshall က Arsenal ဘက်ကိုတွင်းတဲ့ဂိုးနဲ့ရသွားခဲ့ပါတယ်2020ခုနှစ်အတွက် FIFA ရဲ့ Fair Play Awardအသံရှင်းဆုံးဆုကိုတော့ဒိမတ်အသင်းနဲ့ဈေးအဖွဲ့ကရသွားခဲ့ပါတယ်ယူရို2020ပြိုင်ပွဲအတွင်းဒိမတ်ခွင့်လှစ်ကစားသမားအရစ်ဆန်ရုတ်တရက်နှလုံးရက်ပြီးတော့လဲကျသွားတဲ့အချိန်မှာအချိန်ပြီးအသက်ကယ်ဆယ်ကုသနိုင်ခဲ့တာကြောင့်ချီးမြှင့်လိုက်တာဖြစ်ပြီးတော့အကောင်းဆုံးပရိသတ်ဆုကိုတော့ဒီပွဲမှာကြီးစုအားပေးခဲ့တဲ့ဒိမတ်နဲ့ဖင်လန်ပရိသတ်တွေကရသွားခဲ့ပါတယ
် Special Awards for a unique player.
တပ်ပြင် FIFA ရဲ့တနစ်တာအထူးဆုကိုလည်းချီးမြှင့်ခဲ့ပြီးတော့အမျိုးသားဘက်မှာတော့ပေါ်တူဂီနဲ့ Man U တိုက်စစ်မှု Ronaldo ကရသွားခဲ့ပြီးတော့အမျိုးသမီးဘက်မှာတော့ကနေဒါအသင်းက Christine Sinclair ကရသွားပါတယ်။ Ronaldo ဟာအမျိုးသားဘက်ကနိုင်ငံတကာပြိုင်ပွဲတွေမှာ115ဂိုးသွင်းပြီးတော့ Christine Sinclair ကတော့အမျိုးသမီးဘက်မှာကနေဒါအတွက်188ဂိုးနဲ့စံချိန်တင်ဂိုးအများဆုံးသွင်းနိုင်ခဲ့ကြလို့ FIFA ကအထူးဆုအဖြစ်ချီးမြှင့်ခဲ့ကြတာဖြစ်ပါတယ်။ဒီစုပေပွဲခန်းနာကိုတော့ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာကျင်းပခဲ့ပြီးတော့ရိုနယ်ဒိုတယောက်ပဲလူကိုယ်တိုင်တက်ရောက်ယူခဲ့ပြီးတော့ကျန်တဲ့သူတွေကိုတော့အွန်လိုင်းကနေချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာတင်းနစ်ပြိုင်ပွဲတွေဘက်မှာတော့ Australian Open Tennis ပြိုင်ပွဲကိုဒနင်္လာနေ့ကစတင်လိုက်ပါပြီဒနင်္လာနေ့ကပထမပွဲစဉ်မှာနာမည်ကြီးတွေကနဒေါနဲ့ Zverev တို့နိုင်ရခဲ့ကြပြီးတော့မြို့သမီးဘက်မှာတော့လက်ရှိချန်ပီယံ Naomi Osaka နဲ့ Ashley Barty တို့နိုင်ရခဲ့ကြပါတယ်ဒီလိုပြိုင်ပွဲကိုစတင်လိုက်ချိန်မှာပဲကမ္ဘာနံပါတ်1 Novak Djokovic ရဲ့ချန်ပီယံပွဲကိုကာကွယ်ဖို့နဲ့ Grand Slam Champion ဆု20ကြိမ်နဲ့အများဆုံး3ကြိမ်တင်ဖို့အိမ်မက်တွေလည်းဒီတစ်ကြိမ်မှာပြတ်သွားခဲ့ပါတယ်။ Australia ဆိုရကသူ့ရဲ့ပြည်ဝင်ခွင့် Visa ကိုတောက်ချာနေမှာဒုတိယကြိမ်ပြန်ရုပ်သိမ်းပြီးတရားရုံးမှာနောက်တစ်ကြိမ်အယူခံဝင်တာမှာလည်းရှုံးနေသွားတာကြောင့်ပြိုင်ပွဲကိုကစားလို့မရတော့ပဲတနင်္ဂနွေနေ့က Australia နိုင်ငံကနေပြန်သွားခဲ့ပြီးတော့ဒင်းလာနေ့မှာတော့သူဟာ Serbia နိုင်ငံကိုရှောက်သွားပြီးဖြစ်ပါတယ်။
1 the amended application
Australia လူဝမှုဝန်ကြီးကသူ့ရဲ့ဗီဇာကိုဒုတိယအချိန်ရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့ယူကန်ဝင်တာမှာတရားရုံးကပယ်ချလိုက်တဲ့အတွက်သူ့အနေနဲ့အလွန်စိတ်ပျက်မိတယ်လို့ Djokovic ကပြောပါတယ်ဒါပေမဲ့ Australia ဝန်ကြီးချုပ် Scott Morrison ကတော့ Federal တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုတယ်လို့ဆိုပါတယ် Zambia သမ္မတ Alexander Vučić ကတော့ Australia အာဏာပိုင်ရဲ့ဆုံးဖြတ်ချက်မှာနိုင်ငံရေးတွေပါနေပြီးတော့ကာကွယ်ဆေးနဲ့ပတ်သက်တဲ့မူဝါဒတွေဟာလည်းရှင်းရှင်းလင်းလင်းမရှိဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ
် Either phone of him just to be directly on a Konya vaccine son name bravo do uje
ကျွန်တော်တပီးပြောချင်တာကဆေးမထိုးရတဲ့သူဘယ်သူ့ကိုမှနိုင်ငံ내ကိုပေးမဝင်ဘူးလို့ရှင်းရှင်းလင်းလင်းပြောရတယ်ဆိုရင် Novak Djokovic အနေနဲ့လည်းမသွားပဲဒါမှမဟုတ်ဆေးထိုးရင်လည်းထိုးရမှာပေါ့ဗျာ
အခုလို Djokovic ရဲ့ visa ကိုဒုတိယကြိမ်ပယ်ဖျက်လိုက်တဲ့အတွက်ဥပဒေအရတော့သူဟာ Australia နိုင်ငံကိုနောက်ထပ်3နှစ်ဝင်ခွင့်ရမှာမဟုတ်ပါဘူးဒါမဲ့လည်းရှင်းနေမှာ Djokovic ကိုဝင်ခွင့်ပြုကောင်းပြုသားမှာဖြစ်ပြီးတော့သူပြိုင်ဖို့အတွက်တကားဖွင့်ထားတယ်လို့ဝန်ကြီးချုပ် Morrison က Australia Radio တခုနဲ့ interview မှာပြောလိုက်ပါတယ
် I'm not going to sort of precondition any of that or say anything that would
ဝန်ကြီးတွေဘက်ကတောင်းဆိုချက်မျိုးမျိုးလုပ်လို့မရအောင်ကြိုတင်သတ်မှတ်ချက်မျိုးကျွန်တော်ဘက်မှာဘာမှမရှိပါဘူး3နှစ်ပြည်ဝင်ခွင့်ရှောက်လို့မရဘူးဆိုတာနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကမှန်ကန်တဲ့အချိန်တခုအောင်မှာသူ့အနေနဲ့ပြန်လာနိုင်တဲ့ခွင့်ရရှိပြီးအဲ့ဒီအချိန်မှာတအားစဉ်းစားတော့မှာပါ
Australia ဆိုရရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့လူမှုကွန်ရက်တွေမှာရောပြိုင်ဘက်ကစားသမားတွေမှာပါထောက်ခံတန်းတွေဝေဖန်တန်းတွေလည်းမျိုးမျိုးရှိခဲ့ပါတယ်အဓိကပြိုင်ဘက်ကစားသမားတူဖြစ်တဲ့နဒါကတော့သူ့အနေနဲ့Djokovic နဲ့သဘောမတူတာတွေရှိပေမဲ့ကစားသမားတယောက်အနေနဲ့လေးစားကြောင်းဒါပေမဲ့တစ်ဖက်မှာလည်းတရားရုံးကဆုံးဖြတ်ချက်အတိုင်းပဲဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ် လူငယ်မျိုးဆက်တွေတဲက Alexander Zverev နဲ့ Daniil Medvedev တို့ကတော
့ he had a visa right so I don't think he would have traveled here just by luck without him thinking
ကျွန်တော်ပြောချင်တာကသူ့မှာ visa ရှိတယ်ဟုတ်တယ်မဟုတ်လား तू ကတော့နိုင်ငံလေးကိုဝင်ဖို့မှန်ကန်တဲ့တရားဝင်ခွင့်ပြုချက်မရှိပဲပြီးတော့ကစားလို့ရနိုင်မယ်မထင်ဘဲနဲ့တော့ဝင်ဝင်ရမရဆိုတာကံပဲกว่าဆိုပြီးလာမယ်လို့တော့ကျွန်တော်မထင်ပါဘူးပြည်ဝင်ခွင့်ရှိတယ်ဆိုရင်ကစားခွင့်ရမယ်လို့တွက်ထားမှာပဲလေ
I want to say about Novak's situation that it's you know where in Australia it's their rules but
လူပန်းကိစ္စလည်းပတ်သက်ပြီးပြောရင်တော့ကျွန်တော်တို့ကဩစတြေးလျမှာဆိုတော့သူတို့ရဲ့စီမင်းစီကံနေတဲ့ညီပေါ့ဒါပေမဲ့ကျွန်တော်တိတာထပ်ပြောရရင်တော့သူဒီမှာကစားဖို့အတွက်တရားဝင်ကင်းလွတ်ခွင့်ရတယ်ဆိုရင်တော့သူ့အနေနဲ့ကစားခွင့်ရတယ်မှာလေဒါပေမဲ့ဒီကင်းလွတ်ခွင့်ကတရားဝင်မဟုတ်ဘူးဒါမှမဟုတ်တခြားတစ်ခုကတရားမဝင်ဘူးဆိုရင်တော့ဘယ်နိုင်ငံမှဆိုဝင်ခွင့်မပေးဘဲညင်းနိုင်မှာ
ဂျိုကိုဗစ်ရဲ့နီးပြားဟောင်းဘောရစ်ဘက်ကာကတော့ဒီကိစ္စမှာဘယ်သူမှမနိုင်ပဲအားလုံးရှုံးတာဖြစ်ကြောင်းဂျိုကိုဗစ်အတွက်တော့အကြီးမားဆုံးဆုံးရှုံးမှုဖြစ်သလိုဒါဟာတင်းနစ်ဩစတြေးလျအတွက်ရောဗစ်တိုးရီးယားပြည်နယ်အစိုးရအတွက်ရောမကောင်းသလိုဩစတြေးလျနိုင်ငံအတွက်လည်းမကောင်းဘူးဆိုပြီးတော့ပြောလိုက်ပါတယ်Boris Becker ပြောတယ်လို့ဒီကိစ္စဟာဘသူအတွက်မှမကောင်းတယ်လို့တစ်ဖက်စလုံးမှာလည်းအမားတွေရှိတယ်လို့ဆိုရမှာပါ။ကာယောဂါဖြစ်နေတဲ့အချိန်မှာကာကွယ်ဆေးမထိုးတာကဂျိုကိုဗစ်ဘက်ကအမားသူ့ရဲ့လိုအပ်ချက်ဖြစ်တယ်လို့ကာကွယ်ဆေးမထိုးတဲ့သူတွေကိုပေးမဝင်ဘူးလို့ပြပြသားသားမပြောပဲ Federal အစိုးရနဲ့ပြည်နယ်အစိုးရကြားမှာမူဝါဒရေးရာရှင်းရှင်းလင်းလင်းမရှိတာကဩစတြေးလျအာဏာပိုင်တွေဘက်ကအမားလို့ဝေဖန်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အခါစားကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA American တန်ကနေဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်တော်ရရှင်တို့နေနဲ့ VOA မြန်မာပိုင်းကိုအီးမေးလ်ကတဆင့်ဝေဖန်အကြံပေးခြင်းကြရတဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလဲတင်ပြပေးပါဦးမယ်ခင်ဗျာ
နိုင်ငံတကာရုံး ICJ မှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာစွပ်စွဲချက်တွေအတွက်မြန်မာနိုင်ငံဘက်ကခြေပခဲ့တာတွေအပေါ်ကြားနာပွဲတရက်ကိုဖေဖော်လ21ရက်နေ့ကနေ28ရက်နေ့အထိလှုပ်သွားမယ်လို့နယ်သာလန်နိုင်ငံသဟိတ်မြို့အခြေဆိုင် ICJ တရားရုံးကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တရက်မှာဖော်ပြထားပါတယ်။2019ခုနှစ်ရခိုင်ပြည်နယ်ရှင်လင်းရေးစစ်ဆင်မှုတွင်ရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ မှာတရားစွဲထားတာပါ။အဲ့ဒီစွပ်စွဲချက်အတွက်ပထမဆုံးကြားနာပွဲကို2019ခုနှစ်ကလုပ်ခဲ့ပြီးအဲ့ဒီအချိန်ကနိုင်ငံတော်တမန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဥဆောင်ခြေပခဲ့ပါတယ်ဖေဖော်လာ21ရက်နေ့မှာစမယ့်ကြားနာပွဲကိုလူကိုယ်တိုင်တက်ရောက်တာနဲ့အွန်လိုင်းကတက်ရောက်တာနှစ်မျိုးရောပြီးလုပ်သွားမယ်လို့ ICJ ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လူမှုထောက်ကူပြုကဏ္ဍအသီးသီးမှာလုပ်ခဲ့တဲ့အမျိုးသမီးတွေရိုင်းနှက်ခံရဖမ်းဆီးခံခဲ့ကြရတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကပြောပါတယ်ကဘာတဝမ်းဒေသအသီးသီးမှာငင်းချမ်းရေးတိဆောက်သူအမျိုးသမီးတွေရင်ဆိုင်ခဲ့ရတဲ့အခြေအနေရရနဲ့ပတ်သက်ပြီးငင်္ဂါနေ့ကကုလသမဂ္ဂလူမျိုးရေးကောင်စီမှတင်ပြချိန်တွင်မြန်မာနိုင်ငံကအမျိုးသမီးတွေရင်ဆိုင်နေရတာတွေကိုလည်းမာမင်းကြီးဘက်ချလက်ကထည့်ပြောသွားတာပါရုရှားယူကရိန်းနဲ့ဇက်တလျှောက်တင်းမာမှုလျှော့ချရေးမှာတန်တမန်နီလန်းကိုဒုံချဖို့အတွက်ရှင်းလင်းတဲ့ဦးစားပေးရွေးချယ်ချက်တခုရှိနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်ဒါပေမဲ့လေရုရှားအနေနဲ့ယူကရိန်းကိုထပ်ပြီးကျူးကျော်ရင်တိတ်ကိုစိုးရွားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့ဝန်ကြီးဘလင်ကန်ကသတိပေးပါဗျ။အမေရိကန်နိုင်ငံကလူတွေအနေနဲ့ COVID-19 ရောဂါရှိမရှိအိမ်မှာစစ်ဆေးလို့ရတဲ့ပစ္စည်းတွေကိုအမေရိကန်အစိုးရစီကနေအခမဲ့မှာယူနိုင်ကြပါပြီ။ covidtests.gov ဆိုတဲ့ website မှာကိုယ့်ရဲ့နာမည်နဲ့အင်္ဂလိပ်စာကိုဖြည့်ပေးလိုက်ရုံနဲ့မိသားစုတစုအတွက် COVID ဆန္ဒပစ္စည်း၄ခုပါအထူးထုတ်ကိုအစိုးရ support လုပ်ငန်းကနေတစ်ဆင့်ပို့ပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းကျဉ်းချုပ်ကိုကုချောချောသိန်းကတင်ပြပေးခဲ့တာပါခင်ဗျ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ္မာဖြစ်ပါတယ်။စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Tenor နဲ့ PJ Elliot တို့ဖြစ်ကြပါတယ်ခင်ဗျ။ကျွန်တော်ကတော့ဇုံဝင်လိုက်ပါ။ VOA ကိုနားဆင်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.